Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရင်2024ခုနှစ်ဇူလိုင်လ18ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့် American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မတင်ကြီးထိုက်ပါရှင်
။ Republican Party ညီလာခံအတွင်းသမ္မတလောင်း Trump အတွက်လုံခြုံရေးကိုတိုးမြင့်ဆောင်ရွက်ထားပါတယ်။ Republican Party ညီလာခံတတိယနေ့မှာတော့မြို့သားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုအဓိကဆွေးနွေးကြပါတယ်။ထိုင်ဝမ်ကာကွယ်ရေးကိုထိုင်ဝမ်ကိုယ်တိုင်ခိုင်မာအောင်တည်ဆောက်ရမယ်ဆိုပြီးတော့ထိုင်ဝမ်ဝန်ကြီးချုပ်ကပြောဆိုပါတယ်
။ American Republican နိုင်ငံလုံးဆိုင်ရာညီလာခံအရေးဆွေးနွေးချက်နောက် Donald Trump ကိုလှုပ်ကြံဖို့ကြိုးစားတာကြောင့် American နိုင်ငံရေးလောကတွင်ရိုက်ခတ်မှုတို့ကိုသတင်းနဲ့ပြီးမှအရင်ဆုံးတင်ပြမှာဖြစ်ပြီးမြန်မာသတင်းတွေဘက်မှာတော့အဆင့်ကူးနဲ့မီဒီယာကတိုက်ပွဲတထုံးကကရင်လေးစိတ်တရားမိုင်းခွဲခံရတဲ့အကြောင်းတို့ကိုတင်ပြပါမယ်။ဒီနောက်မှာတော့ Editor နဲ့ဆွေးနွေးကန်ချန်စီတစ်ပတ်အတွင်းအားကစားအစီအစဉ်တို့ကိုလည်းကြည့်ရှုချရမှာဖြစ်ပါတယ်။အခုတော့ဥတင်မောင်တန်ကသတင်းတွေပြောပြပေးပါမယ်ရှင
်။ American Republican Party ညီလာခံမှာ Trump ရဲ့လုံခြုံရေးကိုအဆင့်မြင့်လုံခြုံရေးတပ်ဖွဲ့တွေကပုံပြီးမြင့်တင်ပေးနေတာကိုအင်ကာနေညမှာတွေ့ရပါတယ်။လက်စွပ်နှုတ်ဆက်တာအနီးကနှုတ်ဆက်တာတွေမလုပ်နိုင်အောင်လုံခြုံရေးတာဝန်ရှိသူတွေကထရမ့်ကိုဝန်းရံထားကြပါတယ်။တနင်္လာနေ့မနေ့တုန်းကလည်းညီလာခံလုံခြုံရေးနယ်နိမိတ်အတွင်းလမ်းလျှောက်ဝင်လာသူတယောက်စီက AK-47 နဲ့အမျိုးအစား pistol တင်းနဲ့လက်ကိုကျောမုတ်အီထက်ကတွေ့ရှိခဲ့လို့ဖမ်းဆီးခဲ့ပါသေးတယ်။ဒီလိုလုံခြုံရေးတိုးမြင့်သလိုပဲထရမ့်ပေါ်လုံခြုံဖို့ကြိုးစားခဲ့တဲ့နေ့မှာအစစ်မြင့်လုံခြုံရေးတပ်ဖွဲ့တွေကကိုက်တွယ်ခဲ့ဖို့ပေါ်စစ်ဆေးမှဖြစ်တယ်လို့အမိမြေလုံခြုံရေးဌာနရဲ့စုံစမ်းစစ်ဆေးရေးမှူးချုပ်ကပုံတူးနေမှာပြောပါတယ်။ဒါပေမဲ့ဘယ်တော့စုံစမ်းစစ်ဆေးစမယ်ဆိုတာကိုတော့မပြောပါဘူး။လောက်ကျန်သူလို့ဆွဆွဲခံသူ Thomas Matthew Crooks ရဲ့အကြောင်းကို Federal စုံစမ်းစစ်ဆေးရေး Bureau FBI ကစုံစမ်းနေတာ၃ရက်ကြာပြီးတဲ့နောက်သူကညာရင်ညာသွေးရှိတဲ့လူငယ်တစ်ယောက်ဖြစ်ပေမဲ့အပေါင်းအသင်းနဲ့သူဖြစ်တယ်။လူမှုမီဒီယာသူ့ဖုန်းသူ့ကွန်ပျူတာတွေကိုစစ်ဆေးခဲ့ပြီးလူပေါင်း100ကျော်ကိုမေးမြန်းခဲ့ပေမဲ့ဘာကြောင့် Adlo Trump ကိုလောက်ကျန်ရတယ်ဆိုတာ FBI ကမပြောနိုင်သေးဘူးလို့ဆိုပါတယ်။ပါတီသမ္မတလောင်းဒေါ်နယ်ထရမ့်နဲ့ဒုတိယသမ္မတလောင်းအိုဟိုင်းကိုအထက်လွှတ်တော်အမတ်ဂျေရီဖန့်စ်တို့ဦးဆောင်နေတဲ့ American Republican Party ညီလာခံတတိယနေ့မှာအမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒတို့ကိုအဓိကထားပြောကြားဖို့ရှိပါတယ်။ဥရောပနဲ့အရှေ့လယ်ပိုင်းမှာလက်ရှိသမ္မတဂျိုးဘိုင်ဒန်ကင်တွယ်နေဖို့ကို Republican တွေက American အချိန်ပိုတူးနဲ့ညံ့နေသောမြန်မာအချိန်ကြာသပတေးမနက်ခင်းမှာသုံးသပ်ကြဖို့ရှိတယ်လို့ AP သတင်းဌာနရင်းမြစ်တွေကပြောပါတယ်။တကယ်လို့ Trump နဲ့တပ်ပြရွေးကောက်ပွဲမှာရွေးခံရရင်ဖြစ်လာမယ့်နိုင်ငံခြားရေးမူဝါဒတွေကိုယခင် Trump ဆိုရလက်ထက်တာဝန်ရှိခဲ့သူတွေကခင်းပြကြလိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါ JD Vance ကလည်းဒုတိယတပ်ပြလောက်အဖြစ်ပထမဦးဆုံးမင်ကွန်းကိုတနိုင်ငံလုံးကိုပြောမှာပါ ABNRC ပြည်သူ့ရေးအသုတနာအဖွဲ့တို့ပူးတွဲကောက်ယူခဲ့တဲ့လူထုအမြင်စစ်တမ်းအရာဆိုရင်တော့ Republican 67ရာခိုင်နှုန်းက JD Vance ကိုကောင်းကောင်းမသိကြသေးပါဘူးအဂုလ73ရဲ့နေ့မှာ JD Vance စကားစစ်ထုတ်ဖို့လက်ရှိဒီမိုကရက်ဒုတိယသမ္မတ Kamala Harris ကလက်ခံလိုက်တယ်လို့ Biden Harris မဆွဲစီဝေးအဖွဲ့ကအမည်မဖော်လိုသူက AB သတင်းကိုပြောပါတယ်။ဒီစကားစစ်ထုတ်ဘက်ကို American CBS ရုပ်မြင်သံကြားကကျင်းပမှာပါ။ထိုင်ဝမ်ကာကွယ်ရေးအတွက်ဘူဘာသာခိုင်မာအောင်လုပ်မယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ချိုချွန်တဲကဗိုလ်ဒူးနေကပြောလိုက်တဲ့ဒီထိုင်ဝမ်ကိုပို့နေတဲ့လက်နက်ထိန်းချုပ်ဖို့အမေရိကန်နဲ့ဆွေးနွေးတာကိုတရုတ်ကဆိုင်းငံ့ထားလိုက်ပါတယ်။ထိုင်ဝမ်ကျွန်းကိုအကာအကွယ်ပေးနေရတဲ့အတွက်အမေရိကန်ကထိုင်ဝမ်ကဈေးပေးတဲ့လို့တမ်ဘရာဟောင်းထရမ့်က Bloomberg စီးပွားရေးအပတ်စဉ်မှာပြောဆိုချက်အပေါ်ထိုင်ဝမ်ဝန်ကြီးချုပ်ကအခုလိုတုံ့ပြန်လိုက်တာပါ။အမေရိကန်ဟာထိုင်ဝမ်ရဲ့အရေးအကြီးဆုံးနိုင်ငံတကာလက်နက်ထောက်ပံ့တဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့ထိုင်ဝမ်ကာကွယ်ရေးအတွက်အမေရိကန်မှာဥပဒေပြဋ္ဌာန်းထားတာကလွဲလို့နောက်ထပ်လုံးမှာတရားဝင်ကာကွယ်ရေးဆိုင်ရာသဘောတူညီချက်တော့မရှိကြပါဘူး။အဒီလိုလက်နက်ပံ့ပိုးနေတာကိုတရုတ်နဲ့အမေရိကန်တို့မနစ်နိုဝင်ဘာလကစပြီးဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့ဒီနှစ်ပထမနှစ်ဝက်မှာဆွေးနွေးဖို့တရုတ်ဘက်ကတုံ့ဆိုင်နေတယ်လို့အမေရိကန်ကဆိုပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်ကတော့အခုလိုဖြစ်နေတာအမေရိကန်မှာတာဝန်ရှိတယ်လို့ဗိုလ်ဒူးနေနိုင်စင်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဂျွန်လလည်းတုံးကထိုင်ဝမ်ကိုဒေါ်လာတန်360ဘူးလက်နက်ရောင်းဖို့ဘိုင်ဒန်ဆိုတော့ကအတည်ပြုခဲ့တာပ
ါဒီဝင်မြန်မာပိုင်းရဲ့မနေ့ကစီစဉ်တွေကို24နာရီထုံးလွှင့်ပေးနေတဲ့လူမှုမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင် လူလူမိတ်ဆွေရုပ်တလိုင်းကို Utel Set 70B Asia Bean Joru Channel 101ဒါမှမဟုတ်လေ Thai Com 6 Joru Channel 123လို့ကလည်းဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် Video မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလို့ရှင
်။ Chat Update မှာကင်းတဲ့နေကို VOA ရုပ်တံကဆက်လက်ကြေညာနေပါတယ်။ဂါဇာကမ်းမြောက်ဒေသအလဲပိုင်းမှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်းအနည်းဆုံး9ယောက်သေဆုံးခဲ့တယ်လို့ဒေသခံချမှတ်ရေးတာဝန်ရှိသူတွေကဗိုလ်ဒုနေမှာပြောလိုက်ပါတယ်။အဇဝီဒါကအင်တလုံးကိုထိမှန်ခဲ့လို့လူ6ယောက်သေဆုံးခဲ့ပြီးနယူးဆီရတ်ဒုက္ခသည်စခန်းထိမှန်ခဲ့ရမှာတော့လူ1ယောက်သေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့ရက်ကလည်းအဲ့ဒီစခန်းကိုပဲထိမှန်ခဲ့တာကြောင့်လူ23ယောက်သေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ရက်မှာဂါဇာကမ်းမြောင်ကပြစ်မှတ်25မှတ်ကိုလေကြောင်းကတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဗိုလ်ဒုနေကတခြားတိုက်ခိုက်မှုတရားကြောင့်ရာဖာမြို့မှာလူ2ယောက်သေဆုံးခဲ့တယ်လို့ဒေတာကစေဝင်တန်းတွေကဆိုပါတယ်။မြို့မြောက်ဖက်ပိုင်းမှာအစ္စရေးတင်ကားတွေကအင်ဂျီတားစင်ချီဖျက်ဆီးခဲ့တယ်လို့လည်းအဲဒီပါနေထိုင်ကြသူတွေကပြောပါတယ်။ဗိုလ်ဒုနေမှာပဲတာဝန်ရှိသူ6ယောက်ပါဝင်တဲ့အစ္စရေးကိုယ်စားလှယ်အဖွဲ့အပြည့်ရရေးဆွေးနွေးဖို့အီဂျစ်ကိုရောက်ရှိလာတဲ့အကြောင်းအီဂျစ်လေစိတ်အရာရှိတွေကဆိုပါတယ်။ဂါဇာမှာအစ္စရေးစစ်တပ်ကစစ်ဆင်ပြီးဒဇာကန်တွေပြတ်လွတ်ရေးသဘောတူညီချက်အတွက်လိုအပ်တဲ့အခြေအနေကိုဖြစ်ပေါ်စေခဲ့တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးကအမေရိကန်ကာကွယ်ရေးဝန်ကြီးကိုပြောခဲ့ကြအောင်အစ္စရေးကပြောပါတယ်။တောင်အာဖရိကသမ္မတဟောင်းဂျက်ကော့ဇူမာအပေါ်ပါတီစည်းမျဉ်းဖောက်ဖျက်မှုနဲ့ ANC ပါတီကကြားနာပွဲတရစီစဉ်ထားတာကိုဗိုလ်ဒုနေကနောက်ကိုဆုတ်ပစ်လိုက်ပါတယ်။အသက်82နှစ်အရွယ်ဇူမာဟာ ANC ပါတီကထုတ်ပစ်ခံနိုင်ခြင်းနဲ့ရင်ဆိုင်နေရတာပါ။ကြားနာပွဲကိုလူကိုယ်တိုင်တဲ့လုပ်ဖို့နဲ့အများပြည်သူတဲရောက်ခွင့်ပေးဖို့ဇူမာကတောင်းဆိုခဲ့တာကို ANC ပါတီကလက်မခံခဲ့ပါဘူး။အွန်လိုင်းကလုပ်မဲ့ဗိုလ်ဒုနေကြားနာပွဲကိုဇူမာကမတက်ရောက်ခဲ့ပါဘူး။ဒါပေမဲ့နောက်ပတ်အင်ကာနေကိုကြားနာပွဲရွှေ့ဖို့သဘောတူခဲ့ကြပါတယ်။ ANC ပါတီရဲ့ထောက်ခံမှုမရတော့တာကြောင့်ဇူမာဟာတောင်အာဖရိကသမ္မတအဖြစ်က2018ခုနှစ်မှာဆင်းပေးခဲ့ရတာပါ။အဲဒီကလေးကသမ္မတဖြစ်လာခဲ့တဲ့ Cyril Ramaphosa နဲ့နိုင်ငံရေးအရာပြိုင်ဘက်တွေဖြစ်လာခဲ့ကြပြီးMK ပါတီအစ်စ်ကိုဇူမာကထူထောင်ခဲ့ပါတော့လေ။ဒါပေမဲ့ ANC ပါတီဝင်ဖြစ်တော့သူကဆက်ပြီးရှိနေပါသေးတယ်။မေလ29ရက်ရွေးကောက်ပွဲမှာတော့ဇူမာရဲ့ပါတီအစ်စ်ကလွတ်တော်မှာတတိယအကြီးဆုံးပါတီဖြစ်လာခဲ့ပြီး ANC ပါတီဟာပထမဆုံးအကြိမ်ဖြစ်အမတ်နေရာအများစုမရရှိတော့ဘဲတခြားပါတီတွေနဲ့ညွန်ပေါင်းဖွဲ့ခဲ့ရပါတယ်။ဇူမာရဲ့ပါတီဟာအတိုက်ခံပါတီဖြစ်ဆက်ပြီးရှိနေဦးမှာပါ။ဆန္ဒပြပွဲတွေမှာလူအ ਨੇ စုံ6ယောက်သေဆုံးပြီးအဓိကအတိုက်ခံပါတီကိုရဲနဲ့စီးနှင်းရှာဖွေပြီးတဲ့နောက်တိုက်သူအလုံးကိုဘင်္ဂလားဒေ့ရှ်အာရဘိုက်တွေကအကန့်အသတ်မရှိပိတ်လိုက်ပါတယ်။ဒါပေမဲ့ဥပဒေကြောင်းအရလိုက်နာဖို့မလိုအပ်တာကြောင့်တိုက်သူဘယ်နှခုကအမိန့်ကိုလိုက်နာမယ်ဆိုတာမရှင်းသေးလာသေးပါဘူး။နိုင်ငံတော်တော်မှာအစိုးရလိုလားတဲ့ကျောင်းသားတက်ကြွလှုပ်ရှားသူတွေရဲတွေနဲ့ကျောင်းသားဆန္ဒပြသူတွေကြားအချင်းများခဲ့ကြတာကြောင့်အ ਨੇ စုံ6ယောက်သေဆုံးခဲ့ရတယ်လို့အာရဘိုက်တွေကအင်္ဂါနေ့ကပြောပါတယ်။အကြမ်းဖက်မှုမှာပါဝင်ခဲ့တယ်လို့ဆွတ်ဆွဲပြီးဒက်ကာရဲတပ်ဖွဲ့ကအတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီ BNP ရုံးချုပ်ကိုညမှာဝင်ရောက်စီးနင်းခဲ့ပါတယ်။အင်္ဂါနေ့ကဘတ်စကန်နစီမီရှိုမှုနဲ့ဆက်နွယ်ပြီးပါတီရဲ့ကျောင်းသားအဖွဲ့ကအဖွဲ့ဝင်9ယောက်ကိုဖမ်းဆီးခဲ့တယ်လို့ရဲထောက်တိုင်းအကြီးအကဲဟာရူမ်အော်ရရှစ်ကပြောပါတယ်။စီးနင်းရမှာဖောက်ဖွဲရေးပုံတရားတစ်သားတုံးနဲ့ဝရင်တုံး900တစီပလင်း၅ပလင်းဖမ်းမိခဲ့တယ်လို့ရဲကဆိုပါတယ်။ဒါပေမဲ့ဒါဟာဆန္ဒပြပွဲကနေအာယုံလွှဲဖို့အစိုးရရဲ့စင်ကွက်ဖြစ်တယ်လို့ BNP ပါတီအကြီးတန်းခေါင်းဆောင်ရာဟုလ်ကဘာရစ်ဗီကတုံ့ပြန်လိုက်ပါတယ
်။ဥတည်မှတမရှင်စင်ကူးနဲ့တထုံတို့ကတိုက်ပွဲတွေအကြောင်းမတင်ပြမီအရင်ဆုံးတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာဆွေးနွေးချက်နဲ့သတင်းဆောင်မတွေကိုတင်ပြပါမယ်။လက်ရှိချင်းပနေတဲ့ Republican Party ညီလာခံအတွင်းမှာတော့ပါတီတွင်ညီညွတ်မှုရှိတယ်ဆိုတာကိုဖော်ပြနိုင်ဖို့ကြိုးစားခဲ့ကြကြောင်းအမေရိကန်နိုင်ငံရေးလေ့လာသူတွေကယူဆပါတယ်။နိုင်ငံရေးလေ့လာသူဒေါက်တာတင့်ဆွေချင်း Association of Maryland ကဦးစိုးတုံမုံတို့ကို RNC ညီလာခံပထမနှစ်ဒုတိယနှစ်ဆွေးနွေးချက်တင်တဲ့ပတ်သက်လို့ VOA Editor ဦးကျော်စန္တာက VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ဒီနေ့ဆွေးနွေးကြတာကတော့အခုအမေရိကန်ပြည်ထောင်စုမှာကျင်းပစေဖြစ်တဲ့ Republican Party ရဲ့အမျိုးသားညီလာခံ RNC တို့အတူဖော်ရပေါ့လေဒါ National Congress ရဲ့ဒုတိယနေ့အပြီးအချိန်တွေကိုကျွန်တော်ဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်ဆွေးနွေးတဲ့အချိန်ကဗုဒ္ဓနေ့ဆိုတော့ဒုတိယနေ့အပြီးပေါ့လေတတိယနေ့တော့သူတို့စားတော့မှာဖြစ်ပါတယ် ဆိုတော့ဒီဒုတိယနေ့ရဲ့အထူးအရေးကြီးတဲ့အချက်ကိုပထမဆုံးဥတည်ပြီးတော့ပြောချင်ပါတယ်ဆရာဒေါက်တာတင်းဆိုရင်ဒုတိယနေ့ဆွေးနွေးမှုရဲ့အဓိကထူးခြားချက်ကဘာလို့စပြီးပြောချင်ပါလဲခင်ဗျာ
ဟုတ်ကဲ့ဒီနေ့မှာတော့ပထမနေ့ကကြီးညာခဲ့တဲ့ဒုတိယသမတလောင်းအမည်စင်းကိုထောက်ခံကြတာ ਨੇ အချိန်တုန်းကယူရိုပွဲကမ်ပိန်းတွေလုပ်တုန်းကဒေါနယ်ထရမ့်နဲ့အတိုက်ခံလုပ်ခဲ့တဲ့ရီပပ်ဘလစ်ကန်သမ္မတလောင်းတွေဟာအခုဒေါနယ်ထရမ့်နောက်မှာမမမမခိုင်ခိုင်မာမာစီစီလုံးလုံးရှိကြတယ်ဆိုတော့မိန်ကွန်းတွေကိုဟိုကြားလို့ကောင်းကြားလို့အင်မတန်ကောင်းအောင်ပြောဆိုသွားကြတယ်တနည်းအားဖြင့်ရီပပ်ဘလစ်ပါတီမှာစီလုံးမှုရှိတယ်ဆိုတာပြတဲ့ message ကိုပေးတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျဟု
တ်ကဲ့အဲ့တော့ဘုံသုံးမှုရဲ့သဘောထားလည်းသိကြသည်ခင်ဗျာလူပြားနေထူကြချက
်ဟုတ်ကဲ့ပထမနေ့မှာတို့ရဲ့ပထမနေ့အတွက်ကောင်းစဉ်တည်တံ့ရှိတယ်ဒီထမဲ့ကမ်ပိန်းမှာသူရဲ့ကောင်းစဉ်ကြီးကြီးကတော့ Make America Once Again ဒါပေမဲ့ပထမနေ့မှာကောင်းစဉ်တည်တံ့ရှိတယ်မနေ့ညမှာကျတော့ဒုတိယနေ့ညကျတော့တို့အကောင်းစဉ်ကMake America Safe Again ဆိုပြီးတော့လုံခြုံရေးကိုသူတို့ကအာရုံစိုက်ပြီးတော့ဆွေးနွေးပါတယ်ဒါပေမဲ့အဲ့ဒီလုံခြုံရေးဆိုတဲ့နေရာမှာအတိအကတော့ဟော immigration နေဆက်လုံခြုံရေးဟိုပြီးတော့နောက်တစ်ခုသူတို့နေဆက်လုံခြုံရေးဆိုပြီးတော့ပြောပြီးမှတစ်ဆက်တည်းသူတို့ဘာတွေပြောတယ်လဲဆိုတော့ immigration issue ဒါတရားမဝင်ရောက်လာတဲ့လူတွေကိုသူတို့ကသူတို့နိုင်ငံကိုပြန်ပြေပြန်ပို့မယ် deportation ပြန်လုပ်မယ်ဆိုတာကိုလည်းသူတို့ကောင်းကောင်းလေးဆွေးနွေးထားတယ
်ဆိုတော့အဲ့ဒီနေဆက်လုံခြုံရေးဆိုတဲ့နေရာမှာအဓိကအဖြစ်သူတို့က Republican Party ရဲ့ယက်တီကတော့နေဆက်ကိုလည်းတကူဝင်ခွင့်ပေးတယ်ဖွင့်ပေးတယ်ဆိုတော့လက်မခံဘူးပေါ့
ဟုတ်ကဲ့
အဓိကအဲ့ဒါဆိုတော့သူတို့အဓိကထောက်ပြတဲ့ဟာ Republican Party Donald Trump ရဲ့ဒီဂျိုဘိုင်ဒန်လက်ထက်မှာပေါ့လေနေဆက်ကိုစီမဲကမဲ့ဖွင့်ပေးတယ်လို့သူကယူဆဆွဆွပြီးတော့အခုလိုပြောလာကြတာဖြစ်တယ်သူကဆိုတော့အဲ့ဒီတော့ဂျိုဘိုင်ဒန်လက်ထက်ကနေဆက်လူညုံကြီးကတကယ်ပဲသူတို့ပြောပြတော့ဆိုရခဲ့တယ်လို့ထင်ပါလားရ
မင်းညာစီနေတာတက်ခရုစ်ကဘာပြောတယ်လဲဆိုတော့တမတ်ဘိုင်ဒန်ရဲ့လက်ထက်မှာဒီ10 million နော်မီလန် 10 millionပေါ်လူရည်တို့ဝင်လာတယ်လို့သူတို့ထောက်ပြထားတယ်ဒါ data ကမှန်ချင်မှမှန်ပဲဒါပေမဲ့သူတို့ကတော့ဒီအဓိကတော့ဒီဟာကဒါမဆန်းပါဘူးဒါ2026တုန်းကလည်းဒီဟာပဲသူတို့ကဒီ illegal immigration နဲ့ border security ပဲပြီးတော့တမတာထမ်းလက်ထုံးကသူတို့ဒီဟာပဲလောက်လာတယ်ဒါကြောင့်ဒီဟာကတော့မထူးဆန်းပါဘူးဒါသူတို့ဆက်ပြောမှာပဲလုံးမှာပဲ
โอเคสรุปเสียดรดินสวยอ่ะตรุเยปาร์ตี้ด้วยญีญญ์หมู่อ่ะอธิกทาไว้ดุริยานี่มาปยาซาหยอกแกตะชิงก็ตู้โสั่นจิงแกตู้เนี่ยเปลี่ยนแบบผิดแกได้ลูกฤาตู้อันนี้ทอกขันลายได้สรุปเปล่าไปแต่ดีทอกขันหมู่อ่ะตรุปาร์ตี้ด้วยสรุปตรุปาร์ตี้ด้วยมาลงนี่แหละแต่ตรุมีดาซุกิจสารเว้ยบ่ Family Affairs ปาร์ตี้โลผิดนี่รอตะเกรันตู้เยโดนัลด์ทรัมป์บ่มาทอกขันหมู่อ่ะပါတီတွေထောက်ခံမှုတော့တက်လာတယ်ဆိုတော့ပြည်သူလူထုရဲ့ထောက်ခံမှုကရောအဲ့ဒါနဲ့တပြည့်ချင်းတက်လာနိုင်ရလို့ဆရာထင်ပါလားခင်ဗျာ
အဲဒီမိကွန်ကအမ်တန်ကောင်းတဲ့မိကွန်ဖြစ်သွားတယ်ခင်ဗျာမိသားစုတွန်းတည်တည်လုံးလုံးပေါ့လေဒေါ်လန်ထရန့်သားအစားပြီးသမီးအစားပြီးတော့ဟိုထောက်ခံတဲ့လူတွေကညီညွတ်မှုကိုတော့ပြသွားတာပေါ့နော်ဒါပေမဲ့လို့အမေရိကန်နိုင်ငံကြီးကကွေးနေတာကအခုဆိုရင်ဟိုသမ္မတဘိုင်ဒန်ပြောသလိုဟုတ်ပို့ပြီးတော့တိတိတာသာသွေးထွက်တန်ယိုဖြစ်အောင်ကွေးနေတဲ့အနေထားတရားကိုရောက်နေတယ်ခင်ဗျအဲ့တော့အမေရိကန်ပြည်တော်စုကြီးပြန်စည်းလုံးဖို့ညီညွတ်ဖို့ကိုမပြောဘဲနဲ့အဲပါတီတွင်စည်းလုံးရွေးပြောတယ်လို့ဟိုကျွန်တော်ကတော့မြင်တယ်ခင်ဗျနောက်တစ်ခုကအမေရိကန်ပြည်တော်စုကြီးကဌာနေလူမျိုးတွေကိုတိုက်ထုတ်ပြီးတော့ဥရောပနဲ့ဥရောအဓိကတော့ဥရောပလေနောက်ဆိုတော့ကမ္ဘာလုံးကတွေလာပြီးတော့နေကြတယ်တကယ်ကဘာကြီးပြားနေတဲ့အနေထားကြီးကိုဒေါ်နယ်ထရမ့်ကဟိုခြံစည်းရိုးကာပြီးတော့လုံမလားဆိုပြီးပိတ်ဖို့ကြိုးစားမှုပဲဖြစ်တယ်ခင်ဗျအရင်တက်တော့လည်းဟိုဒီဟောဒတိုင်းကြီးဆောက်ခဲ့တာအခုဒီလည်းမပြီးဘူးပေါ့လေအဲထဆောက်အောင်ပဲပြောရဲဆိုတော့ကျွန်တော်အမြင်ကတော့ သူတကယ်လို့သာနိုင်လို့သူလုတ်ချင်တဲ့အလုပ်၄နှစ်လုတ်တာလည်းပဲအမေရိကန်နိုင်ငံကြီးကလုံလဲလုံမှာမဟုတ်ဘူးလုံကြုံလဲလုံမှာမဟုတ်ဘူးတိလုံးညီညွတ်မှုဟာပို့ပြီးတော့ကွဲသွားနိုင်စရာရှိတယ်လို့ကျွန်တော်တော့မြင်ပါတယ်ခင်ဗျာ
ဥကျော်စံသားရဲ့ဒီဆွေးနွေးပွဲအပြည့်အစုံကိုတော့တောက်ချန်နေမနဲ့ခင် VOA အစီအစဉ်ထုတ်လွှင့်ချက်မှာနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပါမယ်။ပြီးခဲ့တဲ့သတင်းပတ်စနေနေ့ကပက်စပီးနီးယားပြည်နယ်မဲဆွယ်စီယုံပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ကိုလှုပ်ကြံဖို့ကြိုးပမ်းမှုကအမေရိကန်နိုင်ငံရေးလောကကိုဘလို့ကရက်ရိုက်နိုင်ပါသလဲ။ဒီလိုရက်ကဘာကိုရည်ရွယ်တာပါလဲ။လာမယ့်နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲကိုဘလို့တက်ရောက်မှုရှိနိုင်လဲ။ဆိုရာကိုမဲဆန္ဒရှင်တွေကတုံ့တက်နေကြပါတယ်။ VOA သတင်းတောက် Scott Stans ပေးပို့တဲ့သတင်းဆောင်မကိုတော့မမျှသစင်အောင်ပြောပြပေးပါမယ်ရှင
်။ Republican သမ္မတကိုယ်စားလှယ်လောင်းသမ္မတဟောင်း Donald Trump ကိုလှုပ်ရှားမှုအကျိုးပန်းမှုဟာနိုင်ငံရေးအရကွဲလွဲမှုတွေရှိနေတဲ့ American ပြည်ထောင်စုမှာကြရက်ရိုက်သွားစေပါတယ်။Wisconsin ပြည်နယ် Milwaukee မြို့မှာတနင်္လာနေ့ကစပြီးတော့ကျင်းပတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံမှာပါတီဝင်တွေကသမ္မတဟောင်း Donald Trump အတွက်ဆုတောင်းစကားဆိုခဲ့ကြသလိုဒီလိုလှုပ်ကြံမှုကြိုးပမ်းမှုဟာ Donald Trump ကိုအားပေးထောက်ခံမှုတွေပိုရဖို့ဖြစ်လာတယ်လို့ပြောဆိုကြပါတယ်
including president trump more determined
ဒီလိုရက Donald Trump အပါအဝင်ကျွန်တော်တို့အားလုံးကိုအနိုင်ရအောင်ရှင်ပြိုင်မှုပိုပြီးစိတ်အားထက်သန်စေပါတယ် Donald Trump ဟာဗြိတိန်ဝန်ကြီးချုပ်ဟောင်း Winston Churchill လိုစိတ်သက်ရှိသူပါဘယ်နေရာမှာမဆိုသူတို့ကိုအနိုင်ရအောင်ကျွန်တော်တို့ရှင်ပြိုင်သွားမယ်ဒီချိန်ကျွန်တော်တို့အနိုင်ရရမယ
် American နိုင်ငံရေးမှာအကြမ်းဖက်မှုတွေနေရာမရှိဘူးလို့ Wisconsin ပြည်နယ်မဲဆန္ဒရှင်တွေကပြောပါတယ
်လူတိုင်းမှာကိုယ်ပိုင်ထင်မြင်ချက်တွေရှိပါတယ်ဒီအတွက်လှုပ်ကြံခံရတာမျိုးမဖြစ်သင့်ပါဘူးဆိုလိုတာကကျွန်တော်တို့ဒီအတွက်မဲပေးကြတာပါလူတွေကိုအကြမ်းဖက်ပစ်ခတ်တာမျိုးကိုတားဆီးရပါမယ
် Missouri ပြည်နယ်မဲဆန္ဒရှင်တွေကတော့
ထရမ့်တခုခုဖြစ်တိုင်းသူအနိုင်ရဖို့အကြောင်းရင်းကပို့ပြီးတော့ခိုင်းပါလာတယ်လို့ကျွန်မထင်တယ်။သူကကြုံလာတဲ့ပြားကိုကြံ့ကြံ့ရင်ဆိုင်ပြီးတော့ရှေ့ဆက်သွားနေတဲ့သူပါ
။နယူးယောက်မဲဆန္ဒရှင်တူကတော့အခုဖြစ်ရဟာအမေရိကန်နိုင်ငံရေးကိုဘလို့ကြရဲရိုက်လာမလဲဆိုတာကိုပူပန်နေပါတယ်
။ဒါမျိုးကအမေရိကန်မှာဘယ်တော့မှမဖြစ်သင့်တဲ့အရာပါ။ပါတီနှစ်ခုလုံးကဒီထက်ပိုကောင်းတဲ့အနေအထားတွေကိုလှုံ့ဆော်ကြဖို့လိုပါတယ်။
မတူညီအောင်ထုတ်ဖော်ပြောနိုင်တဲ့ကွဲပြားမှုတွေကိုပြောရရမယ်။ဒီအတွက်လူတွေကိုတက်ဖြတ်ဖို့ကြိုးပမ်းတာမျိုးတော့မလိုလားပါဘူ
း။ကျွန်မကဒေါ်နယ်ထရန့်ကိုအားပေးတဲ့သူမဟုတ်ပါဘူး။တစ်ချိန်လုံးသမ္မတဂျိုးဘိုင်ဒန်ကိုပဲထောက်ခံလာတာပါ။နှစ်ယောက်စလုံးကနည်းနည်းတော့လျှော့ဖို့လိုတယ်လို့ထင်ပါတယ်။နိုင်ငံရေးအမြင်ကွဲလွဲမှုကြောင့်တော့ဘယ်သူမှအသက်ဆုံးရှုံးမှုမထိုက်တန်ပါဘူး။
အမေရိကန်မှာနိုင်ငံရေးတင်းမာမှုတွေလျှော့ချဖို့လိုနေပြီဆိုတာဒီဖြစ်ရက်ကထောက်ပြနေတယ်လို့တန်နစီပြည်နယ်မင်းဆန္ဒရှင်တူကပြောပါတယ
်စကလုံးအစုံအနုံအပြောအဆိုနဲ့ဒေါသတွေကိုလျှော့ဖို့လိုတယ်လို့ထင်ပါတယ်ဘာလို့တယောက်နဲ့တယောက်မပြောနိုင်မဆိုနိုင်ဖြစ်ရမှာလဲဒီလိုဖြစ်နေလို့ကအရာရာပိုဆိုးလာဖို့ပဲရှိတယ်ဒီလိုဖြစ်နေစရာအကြောင်းလည်းမရှိပါဘူးကျမတို့ညီညွတ်ဖို့လိုပါတယ်တယောက်နဲ့တယောက်ညီညီနိုင်နိုင်ပြောဆိုကြဖို့နားထောင်ပေးကြဖို့လိုပါတယ
်။ Pennsylvania ပြည်နယ်မဲဆန္ဒရှင်တူကတော့ဒီဖြစ်ရက်ကလူညွေအသိရှိဖို့သတိပေးလိုက်တယ်လို့ဖြစ်တယ်လို့ဆိုပါတယ်။
Because innocent people
ဒီဖြစ်ရက်မှာအပြစ်မရှိတဲ့သူတယောက်သေဆုံးရတာဝမ်းနည်းစရာပါ။အခြေအနေတွေနည်းနည်းငြိမ်သွားတဲ့အချိန်ထိလူညွေရေးသတိပိုရှိကြဖို့မျှော်လင့်ပါတယ်။
စနေနေ့ကဒီဖြစ်ရက်ကြောင့်အမေရိကန်နိုင်ငံရေးမှာအပြောင်းလဲတွေဖြစ်လာမယ်လို့ယုံကြည်သူတွေလည်းရှိပါတယ
်ဘိုင်ဒန်ကိုပဲဖြစ်ဖြစ်ထရန့်ကိုပဲဖြစ်ဖြစ်အခုလိုမျိုးလှုပ်ကြံမှုကြိုးပမ်းတာကမှားတဲ့လုပ်ရက်ပါဘသူပဲဖြစ်ဖြစ်ဒါကလူသားတစ်ယောက်လေ
စနေနေ့ကဒီဖြစ်ရက်ပြီးဘိုင်ဒန်နဲ့ထရန့်ကြားတယောက်နဲ့တယောက်ပုတ်ခတ်ပြောဆိုမှုတွေရော့သွားသလိုအားလုံးညီညွတ်ကြဖို့နှစ်ဖက်လုံးကပြောဆိုလာကြပါတယ် Republican Party ကိုစားပြုသမ္မတလောင်းအဖြစ်တင်မြှောက်ခံရတဲ့အပေါ် Wisconsin ပြည်နယ် Milwaukee မြို့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံမှာကြာသာရင်းနှီးပြောကြားမဲ့မင်ကုန်းအကြောင်းအရာတချို့ကိုပြန်ပြီးပြင်ဆင်ရေးသားထားတယ်လို့လည်းသမ္မတဟောင်း Donald Trump က New York Post သတင်းစာကိုပြောကြားခဲ့ပါတယ်ရှင်
ခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေသတင်းပေးပို့ချက်တွေကိုအလှည့်ပေးလိုပါတယ် မန္တလေးတိုင်းစင်ကူးမြို့မှာကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်တို့တိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်ခဲ့လို့မြို့ပေါ်မှာမီးလောင်နေတယ်လို့ဒေသခံတွေကပြောပါတယ်။မီဒီယာမှာလည်းကာကွယ်ရေးတပ်တွေကစစ်ကောင်စီတပ်တွေနဲ့တပ်ဆွဲထားတဲ့နေရာတွေကိုတိုက်ခိုက်သိမ်းပိုက်တာတွေရှိနေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုညံဝင်းအောင်ကပြောပြပေးထားပါတယ်ရှင
်။မန္တလေးတိုင်းစင်ကူးမြို့မှာဇူလိုင်15ရက်ကစလို့ဇူလိုင်18ရက်ဗိုလ်ဒုနေ့တိုက်ပွဲပြင်းထန်နေတာပါ။စစ်တပ်ကဒီကြောင်ကနေဘုံကျဲတိုက်ခိုက်တာတွေကြောင့်မြို့တွင်းကနေရာတချို့မှာမီးလောင်ကျွမ်းတာတွေရှိတယ်လို့မြေပြင်အခြေအနေကိုသိရှိသူတွေကပြောပါတယ်။ဒါအပြင်စကိုင်းတိုင်းရွှေဘုံမြို့နယ်ကြောင်မြောင်းမြို့အခြေစိုက်ချင်းမြန်တက်ရင်မှာအင်အားဖြည့်တင်းတာတွေရှိပြီးစင်ကူးဘက်ကိုလက်နက်ကြီးတွေပစ်ခတ်နေတာတွေရှိတယ်လို့မြေပြင်အခြေအနေကိုသိရှိတဲ့ဒေသခံတဦးကအခုလိုပြောပါတယ
်။စင်ကူးကကျွန်တော်တို့ဟွာလား၃ရက်လောက်ရှိပြီဗျာလေကြောင်းတက်ခဲမှုကမရက်ဘူးဗျာပြေးထန်နေပြောမှာဟောဗျာတကယ်ဦးကတက်လာတဲ့ဒီဖိုက်တာရဲ့နိုင်တော့ဝိုင်းတွဲလို့ MI လို့ပြင်းနေနေတက်တဲ့ MI တာဒီဖိုက်တွဲနဲ့သူကနေစဉ်ဟိုတနေပုံလေးပါလုံနေတာဆိုတော့လေစင်ကူးမျိုးပက်ပက်လေးမှာတိုက်ပွဲပြင်းထန်နေဆိုတာလောက်ပဲအတီးပြုလို့ရတယ်ဗျာဒါကြမျိုးပက်ပက်လေးမှာတိုက်ပွဲကြီးပြင်းနေတော့ပဲကြည့်ရဗျာဒီတကယ်ဦးကတက်လဲဟိုဒီဝိုင်းတွဲလေးရင်းနေအပေါ်ကနေပြောလို့ဘုံကြီးချလာပါညာကြောင့်မလို့ဒီမျိုးထဲမှာလို့မီးလောင်နေပါညာတော့ကျွန်တော်ကြားတယ်ဗောဒါပေမဲ့အင်းကြီးလေးအဲ့လိုမိလောင်နေတော့ကြားတယ်ဒါပေမဲ့ဒီချက်ဒီတူတော့မရဘူးကြာနောက်ပြီးတော့ဒီကျွန်တော်တို့ဒီစင်ကူးနဲ့ဒီဟိုကနေချင်းဆက်အကြမ်းောင်းဟိုအကြမ်းောင်းခမိုင်းရဆက်နှစ်ကိုဒီတို့တရေဦးကနေပြီးတော့ဒီ MI70 လို့ခေါ်တယ်ဒီရဟဲ့ရင်ငယ်လူချတာတို့လူခဲရင်လက်နဲ့ချတာတော့ရှိရဲ့ဗျအားဖြစ်ရဲ့ဟိုဝေဇာနဲ့ဒီစင်ကူးဘက်ကိုညာပိုင်းနေဆိုရင်ပို့ပြီးတော့ပြစ်တယ်ဗျမနက်ကလည်းမနက်ဆိုးဆိုးပိုင်းလေးတော့အဲ့စင်ကူးမြို့နယ်ဘက်ကိုအဲ့ဟိုဝေဇာတွေတော်တော်လေးပြစ်တယ်အချက်ကြီးတော်တော်များတယ်ဗျ
တိုင်ဝဲအခြေအနေနဲ့ပတ်သက်လို့စင်ကူးမြို့ကိုအဓိကတိုက်ခိုက်နေတဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ကိုမေးမြန်းထားပေမဲ့ပြန်လည်ဖြေကြားတာမျိုးမရှိသေးပါဘူး။ဒေသခံတွေတင်ထားတဲ့ဗီဒီယိုတွေမှာတော့မြို့ရဲ့နေရာအတော်များများမီးလောင်ကျွမ်းနေတာကိုတွေ့ရပြီးအခြားဒေသခံတဦးကလည်းမြို့ပေါ်မီးလောင်ကျွမ်းနေတာကိုအတည်ပြုပါရယ်။စင်ကူးမြို့ပေါ်ရဲစခန်းမှာရဲတွေမရှိတော့ဘဲဆုတ်ခွာထွက်ပြေးသွားတယ်လို့ရဲစခန်းကအချုပ်ထဲပိတ်မိပြီးပြန်လည်လွတ်မြောက်လာသူကလူမှုကွန်ရက်ပေါ်မှာရေးပါတယ်။မြို့ပေါ်မှာတယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးမြို့ကန်အတော်များများကတင်းရှောင်သွားကြပေမဲ့အချို့တွေတော့ကြံရှိနေသေးတယ်လို့ပြောပါတယ်။ဇူလိုင်၄ရက်နေ့ကလည်းစင်ကူးမြို့အနီးကစစ်တပ်တပ်ဆွဲထားတဲ့မန္တလေးမိုးကုတ်လမ်းပေါ်မှာရှိတဲ့ပင်လယ်ကြီးစစ်တပ်စစ်ဆေးရေးဂိတ်ကိုကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်။စင်ကူးမြို့နယ်ကရဲ့မရိယာမြို့ထဲမှာလည်းစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေတိုက်ပွဲရှိနေတာပါ။မရိယာမြို့နယ်6မိုင်သာကွာဝေးတဲ့တငါသေးတောင်ရွာကိုကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးဇူလိုင်16ရက်မှာတော့စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
။အာမနေ့ကလာတယ်ဟုတ်တယ်နေနေကြည့်တယ်ဟွာပေါ့ဟွာရဟဲ့နဲ့ထူတာ။ဒါဟုတ်ပြီညနေ9:00လောက်လာထူပါ
။မရိယာမြို့မြောက်ဘက်ကတငါသေးတောင်ရွာနဲ့မြောက်ရွာကိုကာကွယ်တပ်ဖွဲ့တွေကဇူလိုင်17ရက်နေ့ကတိုက်ခိုက်ခဲ့တာဖြစ်ပြီးဇူလိုင်16ရက်မှာတော့အပိသက်သိမ်းပိုက်ရရှိခဲ့တယ်လို့မန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မရိယာမြို့ရဲကစစ်တပ်တပ်ဆွဲထားတဲ့နေရာ28နေရာကိုတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်တပ်ဘက်ကတိုက်ဆုံတာတွေရှိသလိုတုံ့ပန်းအဖြစ်ဖမ်းဆီးရမိတာတွေလည်းရှိပြီးလက်နက်တွေသိမ်းဆီးရမိတယ်လို့ထုတ်ပြန်ထားပါတယ်။မရိယာမြို့ရဲကအယ်ဖာဘီလတ်မြေစစ်ရုံကိုလည်းကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးစစ်တပ်ဘက်ကအဆောက်အဦတွေကိုမီးရှို့ဆုတ်ခွာသွားပြီးနောက်ထပ်စစ်ရေးပစ်မှတ်တွေကိုထိုးစစ်ဆင်တိုက်ခိုက်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။
ရန်ကုန်မော်လမြိုင်အဝေးပြေးလမ်းမကြီးမွန်ပြည်နယ်တထုံမြို့နယ်ထဲမှာရှိတဲ့ကရင်လေးစိတ်တံတားမိုင်းဖောက်ခွဲခံရမှုတွေကြောင့်ရာနေချီတဲ့ကုန်ကားတွေခီးသွားကားတွေပိတ်မိနေပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မိုက်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်နယ်ဘီလင်းနဲ့တထုံကြားကတထုံမြို့နယ်အပိုင်းမှာရှိတဲ့ကရင်လေးစိတ်ကျေးရွာကိုအစွဲပြုပြီးခေါ်တဲ့ကရင်လေးစိတ်တံတားဟာဇူလိုင်လ16ရက်နေ့ည17နာရီလောက်မှာဘုံခွဲခံခဲ့ရတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဇူလိုင်လ18ရက်နေ့မှာတော့အဲ့ဒီလမ်းမပေါ်မှာကုန်တင်ကားတွေအိမ်စီးကားတွေအစီးရာနဲ့ချီပြီးသွာလာလို့မရပဲပိတ်မိနေတယ်လို့လည်းဒေသခံတဦးက VOA ကိုအခုလိုပြောပါတယ
်ငါဖြစ်နေတာတော့ပြီးလိုက်တယ်မဟုတ်မဲ့တော့ဟာအမအကင်းနေနေတာကြာလေအိမ်ကြောင်အိမ်ကလာနေဒီဘက်ဟောမဟုတ်ဝင်လာပဲအဲ့ဒါကတည်းကအခုတော့ကြားရသေးတယ်။ဒါလည်းဟိုချောင်းကျူးရတဲ့ကားဆိုတာလေအောက်မှာကချောင်းကျူးနေတာ။ချောင်းကျူးတော့လေနောက်ပြီးမိုးရင်းနဲ့ဖြစ်နေတာချောင်းကျူးနေတယ်ဆိုတော့လေ။ဟိုကားကြီးကအောက်ကနေမဆက်နေတာတော့အပေါ်ကနေပေါ့လေ
ဒါသာဟာအရင်မိုင်းခွဲခံရတဲ့ကျုံးဝိတ်တရားရဲ့အနီးအနားကတရားတစ်စင်းဖြစ်ပြီးအာဏာပိုင်တွေကတော့ဇူလိုင်လ18ရက်နေ့မှာပြင်ဆင်တာတွေမလုပ်သေးဘူးလို့လဲဆိုပါတယ
်။အကောင့်မဲမှာတုံသားတွေရောခင်းဆက်သားတွေရောဒီအိမ်ကြီးသားတွေရောအပေါ်မှာအပေါ်ကတော့ကြရတာပြည်ပြည်တရားတော့ဘယ်လိုမဲဆင်တာဆိုရင်တော့ပြည်ပြည်တရားလုပ်လိုက်မယ်ထင်တယ်။ဒီနေ့ဆင်ပြီးတော့လမ်းနေရာပိတ်နေတော့မဲမှာလမ်းကူးလို့မရသေးဘူး။ခင်ရမှာအကောင့်တော့ပိတ်မိနေရဆိုတော့ဒီနေ့ခင်ကြီးပိတ်မိနေတယ်ဆိုတော့လေ
ဒီကမိုင်းခွဲခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။အခုချိန်ထိတော့တရားမိုင်းခွဲခံရမှုနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဆိုတာထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။မေလ17ရက်နေ့ကတော့ဘီလင်းမြို့နယ်ရွှေရောင်ပြကျေးရွာကကျုံးအိတ်တရားမိုင်းခွဲခံခဲ့ရပါတယ်။ဒီကမိုင်းခွဲမှုကတော့ KNL PDF တပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။မေလ23ရက်နေ့ကလည်းမစောတရာမိုင်းခွဲဖြက်စီးခံခဲ့ရပါတယ်။အဲ့ဒီတုန်းကတော့အရက်သားတဦးသေဆုံးတာဖြစ်ခဲ့ပါတယ်။ကရင်ပြည်နယ်နဲ့မော်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ PDF တွေကတိုက်ပွဲတွေဖြစ်ပွားနေပြီးအခုလိုမျိုးတရားတွေမိုင်းခွဲခံရမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီအတွက်ခရီးသွားပြည်သူတွေအတွက်လမ်းပန်းဆက်သွယ်ရေးတွေလည်းပုံမခက်ခဲစေပြီးကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်တွေကိုလည်းလူထုကခံစားနေရပါတယ်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လိုလက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင် VOA American အတန်ရဲ့2024ခုနှစ်ဇူလိုင်လ18ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာဂျန်စီအကစားအစီအစဉ်တို့မတိုင်မီအေဒီတာနဲ့ရှင်နေခန်းကိုထုတ်လွှင့်ပါမယ်ကမ္ဘာထိပ်တန်းသတင်းကြီးဖြစ်သွားတဲ့ဒေါ်နယ်ထရန့်အပေါ်လှုပ်ကြံဖို့ကြိုးပမ်းမှုကြရက်ဟာအစကတည်းကနှစ်ချမ်းကွဲနေတဲ့အမေရိကန်လူမှုအသိုက်အဝန်းကိုဘလောက်ထိဆက်လက်ရိုက်ခတ်နိုင်ပါသလဲအမေရိကန်ဒီမိုကရေစီရဲ့ပုံရိပ်ကိုရောထိခိုက်နိုင်ပါသလားအခုသတင်းပတ်အက်ဒီတာနဲ့ရှင်တွေကအစီအစဉ်မှာမမသစင်အောင်ကဥကျော်စန်တာကိုမေးမြန်းဆွေးနွေးထားပါတယ်ရှင်
မင်္ဂလာပါဦးကျော်ဆန္ဒရှင
်မင်္ဂလာပါဒီ
ဒီပြီးခဲ့တဲ့စနေနေ့ကပင်ဆယ်ဗေးနီးယားပြည်နယ်ရဲ့မဲဆွယ်စည်းရုံးပွဲတစ်ခုမှာသမ္မတဟောင်းဒေါ်နယ်ထရမ့်သူ့မဲဆွယ်စည်းရုံးနေတဲ့အချိန်ဒီ6မိနစ်လောက်မှာပဲသူ့လုံခြံမှုစ조사မှုဖြစ်ခဲ့ပါတယ်ဒါကမ္ဘာထိပ်တန်းသတင်းတွေလည်းဖြစ်သွားတယ်အဲ့တော့ဒါကဘယ်လောက်ထိအရေးပါပါလဲ
အရေးပါပါတယ်ကမ္ဘာထိပ်တန်းသတင်းဖြစ်ရတယ်ဆိုတာဒေါ်နယ်ထရမ့်ကိုထိုက်တာကမ္ဘာထိပ်တန်းသတင်းသမားတွေအယုံဆိုင်နေတဲ့လူပုဂ္ဂိုလ်တယောက်ဖြစ်ပါတယ်။သူဟာအမေရိကန်သမ္မတရွေးကောက်ပွဲပြိုင်ပွဲဝင်မဲ့လူတယောက်တင်မကဘူးသမ္မတဟောင်းတယောက်လည်းဖြစ်ပါတယ်။ဆိုသူ့လက်ထက်ကကလေးအားသူ့ကိုလူတွေစိတ်ဝင်စားမှုရှိခဲ့တဲ့အတွက်ကြောင့်သိအရေးပါပါတယ်။နောက်တစ်ခုကအမေရိကန်နိုင်ငံရေးအမေရိကန်ဟာကမ္ဘာရဲ့နိုင်ငံရေးအခင်းအကျင်းကမ္ဘာရဲ့ political landscape မှာတကယ်အဓိကဇာတ်ခုမှရှိနေတဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်မှာအပြောင်းလဲတစ်ခုဖြစ်လိုက်ရင်ကမ္ဘာကိုရိုက်ခတ်သွားနိုင်ပါတယ်။ဆိုတော့အခုရွေးကောက်ပွဲကျင်းပမဲ့အချိန်မှာလူတွေအယုံစွဲ့နေကြတာကဒီသမ္မတနှစ်ယောက်သမ္မတဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ကျင်းပွဲမှာတစ်ဖက်ဖက်ကနိုင်သွားရင်ကမ္ဘာမှာအရေးကြီးဖြစ်နေယူကရိန်းစစ်ပွဲဘယ်လိုဖြစ်သွားနိုင်မလဲအထူးသဖြင့်သမ္မတဟောင်းထရမ့်အနိုင်ရလာရဆိုရင်ထိုနည်းဆိုတော့ပဲအရှိလဘက်မှာဖြစ်နေတဲ့ဂါဇာတိုက်ပွဲတွေကဘယ်လိုဖြစ်သွားမလဲတေယုန်နဲ့ဖြစ်နေတဲ့ပြင်ဆိုင်မှုတွေကဘယ်လိုဖြစ်လာမလဲစသဖြင့်ပေါ်လေသလိုအများကြီးစိတ်ဝင်စားနေတဲ့အချိန်ဖြစ်တယ်။နောက်ပြီးတော့အထူးသဖြင့်ဒေါ်နယ်ထရမ့်ကနေတိုကိုစိတ်ပြောဦးစားမပေးရင်နေတိုနိုင်ငံကသလိုယောဘလုံလုံရေးအတွက်သလိုပတ်စံပူပေးခြင်းပိုင်းအရှိတော့ဒီရေးခင်းရာဒီရွေးကောက်ပွဲဟာသိလူတွေကစိတ်ဝင်စားနေတဲ့အချိန်မှာဒီလို
သူ့ကိုလုတ်ကြံဖို့ကြိုးစားလာတဲ့ဆိုတော့ဒါကဘာအတွက်သိအရေးကြီးတဲ့သတင်းတစ်ခုဖြစ်တယ်။သုံးသပ်ချက်တွေဘယ်ညက်တွေကလည်းအများကြီးထွက်ပေါ်နေမှာဖြစ်ပါတယ်။ဒါကတော့မဆမ်းပါဘူး။အခုလို့ဒီသမရရေကောက်ပွဲကိုယ်စားလှယ်လောင်းတယောက်ကိုလုတ်ကြံဖို့အတွက်ကြိုးပမ်းတာဟာလက်ငင်းနိုင်ငံရေးအရာပေါ်ဘယ်လိုခရိုင်ရိုက်ချက်တွေရှိလာနိုင်မှာလဲ?
အမေရိကန်နိုင်ငံရေးဟာလောလောဆယ်မှာပေါ့လေဖိတ်ကိုဆူဆူရွာရွာပိုလာရိုက်ဖြစ်နေပေါ့နှစ်ချမ်းကွဲနေတယ်တော့ကိုပြင်းပြင်းထန်ထန်နှစ်ချမ်းကွဲနေတဲ့အချိန်ဖြစ်ပါတယ်ဒီချိန်မှာတစ်ဖက်ကောင်းဆောင်တစ်ယောက်ကိုလုတ်ကြံဖို့ကြိုးစားမှုဖြစ်တဲ့အတွက်သူရဲ့အကွဲပြားပူပြီးနှစ်ချမ်းကွာဟာတော့နိုင်တယ်လို့ထင်ပါတယ်ဆိုတော့ပထမဆုံးကအခုဒေါ်နယ်ထရန့်ကိုလုတ်ကြံဖို့ကြိ conspiracy theory ခေါ်တော့ဒီမှာအဲ့လိုရေးကြတာအပြင်တကယ် Republican နိုင်ငံရေးသမားဆွတ်တော်အမတ်တချို့ကလည်းပြောကြတာတွေ့ပါတယ်သူတို့ကဘာကိုထောက်ပြလဲဆိုတော့သမ္မတ Biden ဟာတဲ့သူရဲ့အလှရှင်တွေကိုပြောတဲ့စကားတစ်ခွန်းမှာဆိုလို့ရှိရင်ဒီဟာသူဟာသမ္မတ Trump ကိုအနိုင်ယူနိုင်မဲ့တူရီသော person ဖြစ်တယ်စကားစစ်ထုတ်ပွဲမှာဖြစ်ခဲ့တာတွေကိုပြီးခဲ့ပြီအဲ့ဒါကိုထားလိုက်တော့တဲ့ we are done talking about the debate သူဘာဆက်ပြောလဲဆိုရင်အရေးကြီးတာ it's time to put Trump in a bull's eye bull's eye ဆိုတော့ဒါ idiom ပေါ့လေတင်ဆိုင်ပြတာပြစ်မှတ်ရဲ့အလဲဘူပေါ့ဆိုတော့ Donald Trump ကိုတကယ် target ထားပြီးတော့သူကတော့သူအနိုင်ရဖို့ကြိုးပမ်းမှုဆိုတာပြောတာဖြစ်ပါတယ်အဲ့ဒါကိုဒီ Republican အမတ်တော်တော်များများကတော့တရားစင်ဒီဘက်လောက်ကဒီစကားဟာ Trump ကိုလူကြံဖို့အတွက်လှုံ့ဆော်တဲ့စကားဖြစ်တယ်ဆိုပြီးတော့ပြင်းထန်ပြောနေရတယ်ဒီ
Bull Eye ဆိုတဲ့စကားလုံး
က Bull Eye ရဲ့ Bull Eye ဆိုတဲ့စကားလုံးကိုအတိတ်ပဲဖင်ပြီးတော့ဒီဟာပြစ်မှတ် target ဖြစ်တယ်ဆိုပြီးတော့ပြောတာလည်းဖြစ်ပါတယ်ဆိုတော့နောက်တစ်ခုကဒီအဲ့ဒီဟာကိုပဲဆက်ပြီးကြည့်မယ်ဆိုရင် Republican ဘက်ကလည်း Donald Trump လူကြံခံရဖို့ကြိုးစားပြီးအဲ့ဒီညာတွင်းချင်းမှာပါပဲဒီ poster ထွက်လာတဲ့တီချတ်တောင်ကြိုက်ထားတယ် Donald Trump ကမျက်နှာမှာစွေးစမ်းတဲ့လက်သေးလက်ပေါင်းတက်တယ်နောက်ကလည်းပဲ American နိုင်ငံကိုထောင်ပြီးတော့အဲသူတို့ဟာဘယ်လိုခေါင်းဆောင်ဘယ်လိုထက်တမြက်မြက်ဒါတင်းကျပ်ခံတဲ့ခေါင်းဆောင်ဖြစ်တယ်ဆိုတော့ပြသတဲ့သဘောလုတ်လာကြတယ်ဆိုတော့နိုင်ငံရေးအဖြစ်အမျက်ထွက်ဖို့ကြိုးစားနေတာကတော့သိကြပါတယ်ဆိုတော့တစ်ဖက်မှာလည်းပဲသမ္မတ Biden ရဲ့တုံ့ပြန်မှုဟာလည်းပဲနောက်ကျတယ်နည်းနည်းချက်ချင်း immediate မဟုတ်ဘူးနည်းနည်းအချိန်ကြာသေးတယ်ဆိုပြီးတော့ဝေဖန်တဲ့လူတွေကလည်းရှိသေးတယ်ဟဲ့လားအဲ့ဒါကိုအမျိုးမျိုးသူတို့ဝေဖန်ကြရဲဆိုတော့ Republican ဘက်ကတော့ဒီဟာကိုအခွင့်အရေးပြီးတော့အများကြီးထိုးနှက်သွားနိုင်မှရှိပါတယ်။ဒါ့အပြင်သမ္မတ Biden တို့ဘက်ကလည်းပဲ Democratic ဘက်ကလည်းပဲအကောင်ဆုံးပြန်လည်စစ်မြေရေးစကားကိုပြောပါတယ်။အတိုင်းပြည်ကြီးပြောဖို့လိုပြီးဖြစ်တယ်။ဒီလိုနိုင်ငံရေးအဖြစ်အကြမ်းဖက်ဖို့ကြိုးစားမှုဟာ it is no place in American democracy American လူ့ဘက်စီမှာဒါစစ်ကိုမစစ်သည်မှုဆွေလူတိုင်းကဆုတ်ဖြတ်ပြောကြပါတယ်အဲ့ဒါဒါကတော့ပြောပြစဉ်ပြောမှာပေါ့လေ။သမ္မတဒေါ်နယ်ထရမ့်ကိုရင်ကလည်းငါဟာတိုင်းပြည်ကိုညီညွတ်အောင်လုပ်သွားမယ်။နှစ်ဖက်လုံးကပြောတယ်။သမ္မတဘိုင်ဒန်ကလည်းပဲပြန်ပြီး United ဖြစ်အောင်လုပ်မယ်ဆိုပြီးတော့နှစ်ဖက်လုံးကပြောကြပါတယ
်။အဲဒီလိုနိုင်ငံရေးလှုပ်ကြံတက်ဖြတ်မှုတွေကဟိုအမေရိကန်မှာပုံများတယ်လို့ပြောမယ်ဆိုရင်မှန်ပါမလား။ဟိုဥရောပနိုင်ငံတွေပေါ့အထူးသဖြင့် Britain တို့ဘာလို့မှဒါမျိုးတိတ်မတွေ့ရပါဘူး။ဘာကြောင့်မှလဲ
။ကြည့်တော့ရှိပါတယ်တချို့ဟာတွေမှာပေါ့လေ။Queen Victoria Victoria ဘီမကြီးတို့နိမောင်နန်လာရောမှလုတ်ကြံဖို့ကြိုးစားတယ်ဆိုတော့သတင်းတစ်ခုလည်းပဲရှိခဲ့ဖူးပါတယ်ဖြေလည်းပဲမှာဆွင်လည်းပဲ Anwar Sadat Egypt မှာလုတ်ကြံခံရတယ် Israel က Menachem Begin ကလုတ်ကြံခံရတယ်သတင်းရရေးလူလာတဲ့လူတွေပေါ့မြန်မာနိုင်ငံမှာပဲကြီးအိန္ဒိယမှာပဲကြီးမဟာတမဂန္ဒီကျမ်းဖယ်ရေးကိုပြောနေတဲ့ပုဂ္ဂိုလ်ကြီးလုတ်ကြံခံရတယ်ဘူဂျောင်ဆန်လုတ်ကြံခံရတယ်နောက်ပြီးမြန်မာနိုင်ငံမှာလည်းလုတ်ကြံဖို့ကြိုးပမ်းမှုတွေပေါ့လေဒါမကျင်းသုံးရင်ဖြစ်ခဲ့တယ်ပေါ့ဒါပေမဲ့အမေရိကန်မှာတော့မများဘူးအမေရိကန်မှာကတော့သိစိုးရွားဖြစ်တယ်ဥပမာဖြင့်အေဘရာဟမ်လင်ကန်ဖြစ်ခဲ့တယ်ဒါကလွန်တော့တယ်နောက်ခုနောက်ပိုင်းမှာဆိုလို့ရှိရင်ဒါသမ္မတကနေဒီလုတ်ကြံခံလို့ကွယ်လွန်တော့တာသိပြင်းထန်တယ်ဒါပေမဲ့ဒီကြားထဲမှာလုတ်ကြံခံရပြီးတော့မကွယ်လွန်ခဲ့တဲ့သမ္မတတွေပေါ့လေသီအိုဒိုရူးစ်ဗဲလ်တို့ရောနရကင်းလို့လည်းရှိခဲ့တယ်အဲ့လိုကျူပတ်မှုရောရှိခဲ့တယ်ပေါ့အမေရိကန်မှာဘာကြောင့်ဖြစ်တယ်ဆိုတော့တချို့နိုင်ငံရေးသုံးသပ်သူတွေကတော့လူ့ဖွဲ့စည်းမှာလူကျင်တဲ့ဆန္ဒကိုပုံမှန်လင်းဖော်ထုတ်ခွင့်လူပိုင်ခွင့်မရတဲ့အခါမှာအဲ့လိုဖြစ်တတ်တယ်လို့ပြောတယ်ဆိုတော့တင်းနိုစင်းကြည့်ရဲ့အမေရိကဒီမိုကရေစီနိုင်ငံပဲလူ့ခွင့်ရှိတာပဲ So to show a level gun law, the Nashimula Pisces, Sweden, John Lepjojara. At the truth, the main Sarah level, American Nangan Sabi T Lagera, the main Madura, Lenin and T Town Lagera, Druha, Native American Niba, Tani American Drigu, Druha, Lenin and Ibe and Nayure, Druha Lenin and Kugana, Ibe and Nayvega, Druh Lunjuhi, Zenego Tungajare. So I say, I said, Yoshi Larapoli. So American, possible malware that took a quick run by Grant, trying that who Peter's law, Dihaole with Panjare, gun law, Puritan Jammer. That the two are level, Jambia, Diha, Republican, Peter, Donald Trump, Kurangawe, the Kizaha, Lenego, Tinchu, Data, Lena came to Ray, said that he had never the video that Tinchu didn't have one as video pure, the two are Lunjong Yvega. In I am a little that shit as we do as you are. You are kept by it. So, Mengae look and Puria Rosia to the level, America Mapumiares, or Hotel Piomava.
A good Diluja Mojos are Loya Pomabo, Tamra Biden, a power, Nanga Gauns, Auniale, Pitin, Shochabare, a deep Poma, Republican Party winning now, Democratic, air a pin, Pidure yet the Portari, a mini Obluyaka Naimali.
ဒီလိုရတယ်ပဲဒီနိုင်ငံရေးလုပ်ကြမှုကတော့ဘယ်သူမှကြိုက်မှာမဟုတ်ပါဘူးဒါသိညာရှယ်လူတိုင်းဟာဒီဟာကတော့လုံးဝဆုတ်ချရမှာပါလုပ်ကြမှုကျူးစားမှုဒါမဲ့တချို့ကသူ့ကိုလည်းစင်ပါသိုက်ဖြစ်သွားတာပေါ့ဂရုဏာစက်တဲ့ပုံစံပို့ဖြစ်လာမယ်ဆိုတော့ဒါစင်ပါသီဗိုတ်ခေါ်တာပေါ့ရွေးကောက်ပွဲမှာပို့ပြီးတော့မဲရသွားနိုင်တယ်မပြတ်မသား ဘယ်သူပေးရမှမသိရလို့တော်တော်များများထရမ့်ကိုပို့ပြီးတော့အပေးလာကြမလားဆိုပြီးတော့တွေ့ကြပါတယ်ဒါပေမဲ့ဘိုင်ဒန်တို့ကလည်းပဲတကယ်ဆိုမှသူတို့ကဘာမှအဖြစ်ဘူးသူတို့ပုံမှန်အတိုင်းပဲဆက်လက်ရည်တည်ပြီးတော့အကြံဖက်မှုတွေဆုတ်ချနေတာဖြစ်တယ်သမ္မတဘိုင်ဒန်ဆိုလို့ရှိရင်သူသမ္မတဒေါ်နယ်ထရမ့်လို့ပြန်ခံရပြီးချက်ချင်းမှလွတ်ဖို့ရှိတဲ့ရွေးကောက်ပွဲကမ်ပိန်းတွေကသူကရပ်ဆိုင်းလ issues and personalities ra shi ya ye ba issue wa blo lou nai mla so ra issues ko adika tha bi sin sa le lu ri ya ro tai pi lo pjang le ni mhu ba personality wo tha bi sin sa le lu ri ya ro ai ba ko ba gong pa do nai ne lu kan ma mi ya
a dilo phit de phit ye ka o nai ngan daga ma american ye pong ye ko blao thi tin hat twa nai ma le
american pong ye thi kai da bo kan ha ka ba ma blo chi je de democracy နိုင်ငံဆိုတာအများအားပြောနေတဲ့အချိန်မှာဘလောက်လုပ်ပြဆင်းရဲဖြစ်တဲ့ကိစ္စတခုပေါ့အဲ့ဒါဥပမာဗြိတိန်မှာလည်းပဲနိုင်ငံရေးကျတဲ့အများကြီးရှိနေပဲတနေ့အတွင်းမှာဝန်ကြီးချုပ်၃ယောက်ပြောင်းသွားပြီသူတို့ဒီမှာနိုင်ငံရေးအတည်ပြုမှုမရှိဘူးပြောင်းလာတဲ့အများကြီးဖြစ်ဒါပေမဲ့ဘာမှအကြမ်းဖက်မှုသွေးဆက်ဆံမှုရှိဘူးနဲ့အေးစစ်စစ်နဲ့သူတို့ပြီးသွားတာပဲသူတို့စတက်ကဒီမှာကျတော့ဖြစ်နေလိုက်ကြတဲ့ပြဿနာကခါရဲစောစောကပြောပြည်တွင်းစစ်ဖြစ်သွားမယ်ဆိုတဲ့အတိုင်းပြောကြတဲ့အထီတော်မှအဲ့လိုဖြစ်ပြီးပြင်းပြင်းထန်ထန်ဖြစ်ပြီးတော့လွတ်ကျန်သက်ဖြတ်ဖို့ကြိုးပမ်းတဲ့အထီဖြစ်လာဆိုတော့အမေရိကန်ရဲ့ဒီမိုကရေစီပုံရိပ်ကသိပ်ပြီးတော့ကြာဆင်းလာတယ်လို့ပြောမှာပါအစကလေးကလည်းလူတွေကသုံးသပ်ကြပါတယ်အမေရိကန်နိုင်ငံဟာဒီသမ္မတထရမ့်ရွေးကောက်ပွဲပြန်နိုင်ခဲ့ပြီးရဲ့နောက်ပိုင်းကလေးကပဲဒီမိုကရေစီအနုလက္ခဏာပြတ်နေတယ်ဆိုပြီးတော့ကျူဆလာကြပါတယ်နောက်ပြီးတော့ခေါင်းဆောင်မှုအမေရိကန်နိုင်ငံရဲ့ခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့လည်းပဲအမေရိကန်ပြည်သူရဲ့40ရာခိုင်နှုန်း 40% of the American ကသူတို့ရဲ့ leadership ပေါ်မှာအယုံကြည်သိမရှိကြဘူးဆိုပြီးတော့ Joseph Nye ဆိုတဲ့ပညာရှင်ကသူရဲ့ research data မှာရေးထားတွေ့ရပါတယ်ဆိုတော့အဲ့ဒီဟာတွေကနည်းနည်းဆွေးုပ်တဲ့သဘောပေါ့လေနိုင်ငံတကာရဲ့အမြင်မှလည်းပဲသူရဲ့ပညာကြီးကျဆင်းမယ်လို့ထင်ပါတယ်
ဒီသမရာဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံဖို့ကြိုးစားခဲ့တဲ့လူရဲ့နဲ့ပတ်သက်ပြီးတော့သူ့ပေါ်မှာဂယုဏတက်လာကြတာကိုလည်းတွေ့ရပါတယ်။ဒါကလာမယ့်ရွေးကောက်ပွဲမှာဟိုရလက်ကိုပြောင်းလဲဖြစ်သွားစေနိုင်မလား
။အဲ့ဒါပါပဲ။ကျူတင်ဟောရပြောရခက်တဲ့အဖြစ်ပါပဲ။ရွေးကောက်ပွဲရလက်ကတော့မပြောနိုင်ဘူး။ဒုတိယပြောင်းလဲသွားတယ်လည်းပြောင်းလဲသွားနိုင်တာပဲ။ So Gulor Zibaro, so I've joked I met Duha, Julia Gruna, the movie I met, Trump, Hillary Clinton, and you got where Jazz was in Rutankin, Yara, Sennite, that I might do my drug. If I know Hillary Clinton, my mellow drink to Taja, I may go with Tedda, Dubai, my Jara, Trump, good Lakanism, Yam, and I'm in 9 dollars. Still put the cabaret. Last minute, now something up, down the door at the war, to the commander, held with our 3 hours.
အိုကေပါဦးကျော်စံပါရှင်အခုလိုဆွေးနွေးရတဲ့အတွက်ကျေးဇူးတင်ပါတယ်ရပါတယ်ခင်ဗျာမိဘတွေရဲ့အခက်အခဲကိုဖြေရှင်းပေးဖို့အရေးလမ်းပေးမှာဈေးရောင်းရင်ဘဝကိုထင်းကျောင်းခဲ့ရတဲ့ကွန်ပျူတာတက်ကတူចောင်းသားလူငယ်လေးတယောက်ဟာသူတက်တဲ့ပညာကိုအသုံးချအောင်မြင်တဲ့ YouTuber
ဟေးကျေးဇူးတက်ခြင်းအောင်တင်ပြီနော်ကျေးဇူးတွေဒီတစ်ပတ်တော့အခက်အခဲတွေရှင်းနေကြရတယ်ကြိုးစားရှင်းတက်ပြီးတော့မိသားစုအတွက်ကိုပိုင်အင်္ဂလိပ်ဖန်တီးပေးနိုင်တဲ့လူငယ်လေးတယောက်နဲ့စကားပြောထားတယ်ဟုတ်ကဲ့အားလုံးပဲမင်္ဂလာပါဟိုကျွန်တော်နာမည်ကြီးစိုးဝင်းပါဗျဟိုကျွန်တော်ကအိုင်ထက်နိုလိရှာရီ YouTube channel Facebook page ဒီမှာဒီရာနဲ့ကြောင်းတာပေါ့နော်ဒါပေမဲ့ဒီလိုမျိုးအခြေအနေကြောင်းဟိုဒီကြောင်းကစကန်ရနဲ့ရက်သွားတယ်ရက်သွားပြီးတော့မိသားစုအခြေအနေကြပေါ့နော်ငွေအခြေအနေကြကျွန်တော်လမ်းပေးမှာအဲ့လိုရောင်းခဲ့ရတယ်ဗျာဈေးရောင်းနေပေါ့နော်တက္ကသိုလ်ကျောင်းသားတယောက်ကလမ်းပေးမှာထွက်ပြီးဘာကြောင့်ဈေးရောင်းမှုဆုံးဖြတ်ခဲ့ရတာလဲကျောင်းမတက်ရတော့တဲ့အခြေအနေမှာကျောင်းမတက်တဲ့အခြေအနေမှာမိသားစုရဲ့လွ တ်ရပါဘောเนาะအတန်းလေးနဲ့သွားပြီးတော့အဲ့တော့ကျွန်တော်မြို့မှာကျွန်တော်အဲ့လိုဘောနက်ကပဲပြောပါတော့ဗျအဲ့လိုအင်တာနက်ဆင်ကပ်ဗောနော်အင်တာနက်ဆင်ကပ်ကိုရောင်းကြတယ်ဗျအဲ့လိုပဲဆန်းရောင်းမယ်ဆိုပြီးတော့ပဲအလုပ်လည်းမရှိဘူးဗျအဲ့တိုင်းမှာအင်တာနက်ဆိုတော့အဲ့ဒါလေးဆန်းရောင်းမယ်ဆိုပြီးတော့လုပ်လိုက်တာပါဗျဟုတ
်ဒီလိုလမ်းပြထွက်ပြီးဈေးရောင်းခဲ့ရတော့သူ့ရဲ့စိတ်ထဲမှာဘယ်လိုခံစားခဲ့ရလဲ
အဲ့ရှက်တယ်ဗျချက်တယ်ဗျအရင်ဆုံးသွားလုပ်မယ်ဆိုတော့လေအဲ့ဆိုင်ကိုပေါ့နော်ဆိုင်မှာပတ်စံ 9,000 ကိုင်ပြီးတော့ငါသွားဝယ်ရမလားဝယ်ရမလားဆိုတော့ခဏလေးသွားတယ်ပေါ့ပြီးရင်ဟိုရောင်းရပါမလားပေါ့နော်ရှက်တယ်ပေါ့ဗျာရှက်တယ်ပေါ့ပြီးတော့ဟိုတကယ်လဲရောင်းလဲလဲအဲလမ်းပေးလေးမှာငုတ်တို့လေးထိုင်နေရတယ်ဆိုတော့လေဘယ်လိုဖြစ်လဲဆိုတော့အဲ့တော့ဆက်ဆက်လာချင်းကြတော့မရောင်းအောင်အချိန်တနိုင်နေလိုက်ငုတ်တို့ထိုင်နေမှလည်းဈေးကမပေါဘူးအဲ့ဆိုတော့ကွာဘယ်လိုပဲပိုးရှက်လာတယ်ဟိုရက်လာတော့ချွေးတွေလည်းပြန်လာတယ်ဗျာပြန်လာတယ်ပေါ့နော်ပြန်လာပြီးတော့ခေါင်းလဲခေါ်နိုင်တော့အဲ့ကြတော့ခေါင်းကိုအမြဲတမ်းငုံထားရတာလူလာလည်းမကြည့်တော့ခေါင်းအမြဲတမ်းငုံထားရပေါ့ဒါမှလည်းဟိုတယောက်တည့်တလေလေးလို့လာတဲ့ခါကျအားတက်တယ်ပေါ့ဗျအားတက်ပါ။အော်လာတော့လာဝေချာတာပဲပေါ့။အဲ့လိုလေးပဲစခဲ့တာပါပဲ
။ဒီလိုအခြေအနေမျိုးတွေမှာသူ့ကိုယ်သူထိန်ချောင်းပြီးတော့ဘယ်လိုတွေကြိုးစားခဲ့ရလဲဆိုတာကိုလည်းအခုလို့ပဲပြောပြထားတယ်
။ပိုပြီးကောင်းအောင်မယ်လှုပ်သွားတယ်ပေါ့နော်။ပိုပြီးကောင်းအောင်မယ်လှုပ်မယ်ဆိုတဲ့စိတ်ပဲထည့်လိုက်တယ်ဗျ။အဲ့ဒီခါမှာပဲပေါ့နော်။ကျွန်တော်ကဒီဟိုလိုင်းပေါ့လိုင်းကနေပဲငါကြော်ညာရင်ငါရမယ်ပေါ့။အဲ့ဆိုရင်ဈေးငါဓာတ်ပုံတွေပြင်တက်ဖို့လိုမယ်ပေါ့ဗျာ။ဒီကိုယ့်ရဲ့မှာဟောဒီစီးပွားရေးကိုဘယ်လိုကြောင်ရမလဲပေါ့ကြောင်ရမလဲဆိုတဲ့ဟာကိုဒီပေ့တွေထောင်နေဗျာအဲ့တော့ဘယ်လိုရောင်းမလဲပေါ့နော်ဘယ်လိုရောင်းမလဲဆိုပြီးဓာတ်ပုံတွေပြင်နေဓာတ်ပုံပြင်နေဟာလိုက်လေ့လာရတယ်ဓာတ်ပုံပြင်နေလိုက်လေ့လေကိုတင်တဲ့ဓာတ်ပုံလူတွေစီတိအောင်ဘယ်လိုလုပ်ရမှာလဲအဲ့ဆို group တွေတွေပတ်ရှေးမယ်အဲ့လိုပေါ့နော်နောက်တစ်နေ့ကျလဲငါဓာတ်ထက်ကိုဘယ်လိုရအောင်လုပ်မလဲဆိုတဲ့စိတ်နဲ့ပဲဆက်သွားခဲ့တာပါခင်ဗျာ
YouTuber တယောက်ဖြစ်ကိုရောသူကဘယ်လိုစတင်ခဲ့တာလဲ
Facebook ပေါ်မှာပဲအဲ့လိုတက်လာတာပေါ့နော် YouTube ကနေငွေဘယ်လိုရအောင်လုပ်မလဲဆိုတော့လေတွေ့မိတာအဲ့လိုနဲ့ဩ YouTube ကနေ share လုပ်ရတာလား YouTube ကနေလုပ်လို့ရတာလားဆိုပြီးတော့ YouTube မှာအဲတကယ်တော့ YouTube ကနေ share တဲ့ဟာတွေကလည်း YouTube မှာပဲရှိတယ်ပေါ့ဗျာ channel ထောင်တာတွေဘယ်လိုထောင်လဲ channel တွေဘယ်လိုလုပ်လဲပေါ့အဲ့ဒီအချိန်ကနေစပြီးတဖြည်းဖြည်းချင်းစီစခဲ့တာပါအဲတော့ Facebook ပဲပေါ့နော်ကျွန်တော် line boundary Facebook လေးကိုပဲအဲ့ဒီကနေပဲစတိခဲ့တာပါဗျာပထမတော့ join မဲ့အတန်မပါဘူးပေါ့နော်အတန်လည်းမပါဘူးဒီစာတန်းထိုးရုံလေးနဲ့ပဲပေါ့နော်စာတန်းထိုးရုံလေးနဲ့ပဲ second row အဲ့နေပဲတိုင်းဖြစ်တင်လိုက်တယ်ပေါ့နောက်ခါကျတော့ငါအတန်အကောင်းအောင်ပို့လို့မယ်ဆိုပြီးတော့မိုက်လေးပေါ့နော်မိုက်လေးဆိုရတယ်အဲ့တော့လည်းမိုက်မရှိဘူးဗျမိုက်မရှိဘဲနဲ့ဘာရှိလဲဆိုရင်နှစ်ချက်ပေါ့နော်နှစ်ချက်ကလည်းတစ်ဖက်ကပြည့်နေတယ်အဲ့လိုအဲ့ဒီနှစ်ချက်လေးနဲ့ပဲအဲ့အတန်ချက်ပင်ထိုးပြီးတော့အဲ့ကျွန်တော်အဲ့ရေချိုးကန်းထဲမှာသွားသွန်းတာဗ
ျသူကလေအောင်မြင်လာတဲ့အချိန်မှာသူ့ရဲ့ကိုယ်ပိုင်ဝင်ငွေလေးနဲ့မိသားစုအတွက်အိမ်လေးတစ်လုံးဝယ်ပေးနိုင်နေတယ်တဲ့ပြီးတော့လေသူကမိသားစုရဲ့အခက်ခဲတွေကိုလေဖြေရှင်းပေးနိုင်နေသေးတယ်အဲ့ဒီအချိန်မှာသူ့မိသားစုမှာဘယ်လိုလဲစိတ်ခံစားခဲ့ရလဲဆိုတာနောက်ထောင်ကြည့်ပါဦး
တော့2022မကုန်ခင်ဒီဇင်ဘာနောက်ဆုံးရက်ပဲလုံးဝနောက်ဆုံးရက်အဲ့ဒီရက်မှာမေးလို့အကုန်လုံးခေါ်လိုက်တော့လို့ခေါ်ပြီးတော့ကျွန်တော်မှရှိတာလေအကုန်ပေးလိုက်တာအမေကအရင်ပြောသွားတယ် အမေကအများတန်းပြောပြောလေအဲ့ညာအမေကငိုတော်မူတယ်ဗျာငါသားပါနော်အဲ့လိုမျိုးအမေတို့ရဲ့အကူကြီးကိုချုပ်ငင်းပေးလိုက်တယ်ပေါ့အဲ့ဆိုငါသားအများကြီးဖြစ်လာအောင်ပါပါပေါ့နော်အဲ့တော့အဲ့လိုပြောခဲ့တာပါဗျာနောက်ပြီးကြတော့ဟိုအဲ့အဲ့လိုနဲ့ပဲဒီပတ်စံက2023ကစပြီးတော့လူရဲ့ကြိုးစားကြိုးစားနေပဲဆွေးနေပါနော်ဟိုဒါတော့အိမ်မရှိဘူးဗျာအိမ်ပိုင်မရှိဘူးအိမ်မရှိဆိုတော့အမေတို့ပြောတာလည်းအဲ့လိုချင်းနေဆိုတော့အမေတို့ဒါတို့သွားမယ်ပေါ့နော်ဒါတော့အဲ့ဒါဝယ်မယ်ပေါ့ဒါပေမဲ့တော့ဒီနေမှာတော့မဝယ်ဘူးပေါ့ရန်ကုန်မှာဝယ်မယ်ပေါ့နော်ရန်ကုန်မှာဝယ်မယ်ဘာလို့ဆိုတော့ဟိုတမညီလေးတွေရှိသေးရဗျာညီလေးတွေဆိုတာလည်းရန်ကုန်မှာပဲဟိုနေမှာဆိုတာနဲ့ရန်ကုန်နဲ့မတူဗျာမတူဆိုတော့နေမှာဆိုရင်တင်တန်းတွေလည်းမရှိဘူးပေါ့ညီလေးတွေလည်းရှိသေးတယ်သူတို့လည်းခွန်တန်းတွေပေးကျင်တယ်ပေါ့အကြောင်းမလို့တော့နောက်ဆုံးတော့ဝယ်နိုင်ခဲ့တယ်ပေါ့နော်ဝယ်လိုက်တယ်ပေါ့ဗျာအများကြီးမဟုတ်ပါဘူးဒါတိတိလေးပါပဲဒါကြောင့်ဒါပေမဲ့အမေဖေတို့မျိုးတော့ PT ဖြစ်တာပေါ့ဗျာအဲ့ဒီတော့လေ
သူလူတွေကြိုးစားနေတဲ့လူငယ်တွေအတွက်လည်းအခုလိုအားပေးစရာပြောထားသေးတယ
်ပြီးတော့အဲ့လိုမျိုးလမ်းပြောက်သွားတယ်ဆိုရင်တော့လေကိုလောက်ချင်တဲ့အရာလေးတော့အရင်ဆုံးရှာစစ်ချင်းနေပေါ့နော်ရှာစစ်ချင်းနေဆိုရတဲ့အဲ့လိုမျိုးကိုဘာလုံးလို့ရမလဲပေါ့နော်ကိုလုံးနိုင်တဲ့ဟာလေးကိုအရင်ဆုံးဟိုလုံးတင်တယ်ဗျာအကြီးကြီးဟိုဝေးကြီးမှန်းပြော်လေကြီးဝေးကြီးမှန်းပြော်ကျွန်တော်တို့မလုံးနိုင်ဘူးဆိုရင်ကိုကဘုတ်တိုင်တိုင်နေလဲစင်ပြီးပေါ့နော်အဲ့လိုအဲ့ခါကျတော့ကျွန်တော်တို့စိတ်မညစ်နဲ့လို့သွားတလို့မရဘူးဗျာစိတ်ညစ်လိုက်ရတယ်ညစ်လိုက်ဒါပေမဲ့အများနဲ့တော့လုံးမညစ်မနေနဲ့ပေါ့နော်အဲ့လိုစိတ်တက်လည်းအများနဲ့ကြမနေနဲ့ပေါ့ကိုကအများနဲ့လုံးဆရာရှိတာကိုတော့ဆက်ပဲလုံးမရမယ်ပေါ့
ကဲဂျင်စီတွေဒီတစ်ပတ်တော့ဒီလောက်ပဲเนาะရှိတစ်ပတ်တွေကြားလို့ရှိရင်လည်းဂျင်စီတို့တက်ဂျင်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါဦးရှင်တတ
ယူရို2024ဥရောပဖလားဘောလုံးပွဲမှာတော့စပိန်အသင်းဘူးဆွဲသွားပါတယ်2024ကိုပါအမေရိကဖလားဘောလုံးပွဲမှာလည်းအာဂျင်တီးနားအသင်းကနှစ်ချိန်ဆက်တိုက်ဘူးဆွဲပြီးနောက်ထပ်ဆန်းချိန်တင်ပါတယ်ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုတော့ကိုရန်နိုင်တင်ဆက်ထားပါတယ်ရှင်
ဂျာမနီနိုင်ငံမှာကျင်းပတဲ့ Euro 2024ဥရောပဖလားဘောလုံးပွဲမှာတော့ Spain အသင်းဘူဆွဲပြီးတော့ဥရောပဖလားကို၄ချိန်မြောက်ရရှိသွားခဲ့ပါတယ်။ Euro 2024နောက်ဆုံး Final ကိုဇူလိုင်လ15ရက်နေ့ကဘာလင်မြို့က Olympic အကစားခွင့်ကြီးမှာ Spain နဲ့ England တို့ဘောလုံးကြတာမှာ Spain ကပွဲပြီးခါနီးမှာအနိုင်ကိုတွင်ပြီးတော့နှကိုးတကိုးနဲ့နိုင်ပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။ Spain ဟာဒီပွဲနိုင်လိုက်တာကြောင့်ဥရောပဖလားကို၄ချိန်မြောက်ရပြီးတော့အများဆုံးရတဲ့အသင်းဖြစ်လဲ3ချိန်တင်လိုက်ပါတယ်။ပင်နေတာဒီဘက်မှာပထမဂိုးသွင်းပေးခဲ့တဲ့တိုက်စစ်မှုနီကိုဝီလျံကတော့သူတို့အသင်းအနိုင်ရတဲ့အပေါ်မှာ
feliz muy feliz espero que mucha gente
ပြောရရရမ်းပြောပါတယ်ကျွန်တော်တို့ပြောသလိုပဲလူတွေအများကြီးလည်းပျော်ရွှင်နေကြမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်အနေနဲ့အခုချိန်ထိမယုံနိုင်သေးပါဘူးဒီနှစ်ကတော့ကျွန်တော်အတွက်တကယ်ကောင်းတဲ့နှစ်ပါကျွန်တော်အနေနဲ့ဘရင်ဖလားကိုရခဲ့တယ်အခုတစ်ခါမှာတော့ Euro Europa ဖလားကိုရတယ်နောက်ဘာလာမလဲတော့မသိဘူးအခုတော့ရမ်းပြောပါတယ်
England ကိုလည်း Jude Bellingham ကတော့ final မှာရှုံးသွားတာကြောင့်အရန်ကိုစိတ်ထိခိုက်ရတယ်လို့ပြောပါတယ်။ဒီနေ့ Euro မှာ Spain အသင်းရဲ့ခြေစွမ်းနဲ့ Spain အသင်းထိုက်ထိုက်တန်တန်ဘူဆွဲသွားတာလားဆိုတာနဲ့ပတ်သက်ပြီးတော့ Soccer Follow ရဲ့ကြားထဲအိဒါချုပ်ကိုကျော်မြတ်ကိုမေးကြည့်ထားပါတယ
်။ Euro 2024 Champions Trophy ကို Spain ကထိုက်တန်လို့စကူးသွားတယ်လို့ကျွန်တော်ထင်တယ်ခင်ဗျာ။စပိန်ရဲ့ပြတ်တမ်းမှုကိုကြည့်မယ်ဆိုရင်အုပ်စုတွင်းမှာတကယ်ကိုဗရနာအုပ်စုလို့ဆိုရအောင်စပိန်ဟာခရိုအေးရှားအီတလီတို့နဲ့တအုပ်စုတွေကြာခဲ့ပြီးတော့အုပ်စုတွင်း၃ပွဲစလုံးအနိုင်ရခဲ့သလိုရှုံးထွက်အဆင့်တွေမှာဆိုရင်လည်းအေရှန်ဂျာမနီကိုကျော်ဖြတ်နိုင်ခဲ့ပြင်သစ်ကိုလည်းကျော်ဖြတ်နိုင်ခဲ့တယ်။အဲဘိုလူပွဲမှာအင်္ဂလန်ကိုတစ်ခါတက်ပြီးတော့မင်းတို့90အနိုင်ရယူခဲ့တယ်။ဒါကြောင့်စပိန်ဟာဒီ Euro 2024မှာချန်ပီယံတရဖူကိုစကူးထိုက်တန်တဲ့အသင်းသင်းလို့မြင်ပါတယ်ခင်ဗျာ။စပိန်အကြောင်းကိုပြောမယ်ဆိုရင်စပိန်ကတိုက်စစ်ပိုင်းမှာဆိုရင်ဒါရာမင်နဲ့နီကိုဝီလျံရဲ့တောင်ပန်တိုက်စစ်ဟာအရင်ဆုံးကစပိန်အသင်းတွေမှာမြင်တွေ့ရခဲ့တဲ့တကယ့်တောင်ပန်တိုက်စစ်အတွေ့ပဲခင်ဗျာအရင်စပိန်အသင်းတွေမှာဆိုရင်ဗျာဟိုကျွန်တော်တို့ဟိုဒီလိုတောင်ပန်တိုက်စစ်မျိုးကိုမမြင်တွေ့ရဘူးဟိုအင်ဒီစတာဇာဗီရိုလို့ခင်မျိုးမှာတော့မှာတောင်ပန်တိုက်စစ်ကိုစပိန်ဟာဟိုရုံးကြံခဲ့ရတယ်ဒီစပိန်အသင်းမှာတော့ဒီရာမင်နဲ့နီကိုဝီလျံကတောင်ပန်တိုက်စစ်ကိုအကောင်းဆုံးဖော်ပြသွားနိုင်တယ်။နောက်ကွင်းလယ်မှာဆိုရင်လည်းရိုဒရီကအကောင်းဆုံးခြေစွမ်းပြသွားတယ်။ဘိုလူဝဲမှာရိုဒရီကအဒဏ်အားရသွားတာတော့မှကျန်တဲ့ကစားသမားတွေကထိမ့်ညှိပြီးတော့ကွင်းလယ်ကိုအကောင်းဆုံးကစားသွားခဲ့တယ်။ဒါကြောင့်မလို့စပိန်အသင်းဟာဟိုနောက်တန်းအပိုင်းမှာကြည့်ရင်လည်းအပြစ်ပြောရမှရှိတော့အောင်ပေကိုနေပါခဲ့စပိန်အသင်းဟာထိုက်တန်တဲ့အသင်းတစ်သင်းလို့ကျွန်တော်မြင်တယ်ခင်ဗျာ။
အင်္ဂလန်သင်းကတော့ဒီပွဲရှုံးလိုက်တဲ့အတွက်ယူရိုဖလားကိုနှစ်ချိန်ဆက်တိုက်ရှုံးတဲ့အသင်းဖြစ်မှတ်တမ်းဝင်သွားခဲ့ပြီးတော့နီးပြဂါရက်ဆောက်ဂိတ်လည်းအင်္ဂလန်နီးပြဖြစ်ကနေအင်္ဂါနေ့မှာပဲနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။ချန်ပီယံစပိန်အသင်းဟာတနင်္လာနေ့ကတော့စပိန်နိုင်ငံမက်ဒရစ်မြို့ကိုပြန်လည်ရောက်ရှိလာခဲ့ပြီးတော့စပိန်ပြည်သက်တွေလည်းစပိန်နိုင်ငံတော်မှာအကြီးအကျယ် အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ။အမေရိကန်နိုင်ငံမှာကျင်းပခဲ့တဲ့ Copa America ဖလားဘောလုံးပွဲမှာတော့လက်ရှိချန်ပီယံလည်းဖြစ်ကမ္ဘာချန်ပီယံလည်းဖြစ်တဲ့အာဂျင်တီးနားအသင်းကပဲအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Copa America ဖလား Final ကို Florida ပြည်နယ် Miami ကပရိသတ်6000ကျော်စတဲ့ Hard Rock ဘောလုံးကွင်းကြီးမှာတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့တိုင်းမတိုင်းငယ်မှာတော့တချို့ပရိသတ်တွေလက်မမပါပဲခွင်းထဲကိုဝင်ဖို့လုပ်ခဲ့တာကြောင့်လုံခြုံရေးတွေနဲ့ပြဿနာဖြစ်ပြီးတော့တိုင်းပွဲကိုလည်းတနာ ਈ ကြော်ကြော်လောက်နောက်ဆုတ်ပြီးမှကျင်းပနိုင်ခဲ့ပါတယ်။နှစ်သင်းစလုံးတွန်းတွန်းတိုက်တိုက်နဲ့တိုက်စစ်ဖွင့်ကစားတဲ့အတွက်ပွဲကောင်းတစ်ပွဲဖြစ်ခဲ့ပေမဲ့65မိနစ်မှာတော့အာဂျင်တီးနားအသင်းကကမ္ဘာကျော်တိုက်စစ်မှုကြီးမက်ဆီတယောက်တန်းရာကြောင့်ဆက်မကစားနိုင်တော့တဲ့အတွက်လူစားလဲခဲ့ရပါတယ်။မိနစ်90အထိဂိုးမသွင်းနိုင်တာကြောင့်ချိန်ပိုဆက်ကစားခဲ့ကြတာမှအာဂျင်တီးနားအတွက်အနိုင်ဂိုးကိုတော့113မိနစ်မှာလူစားဝင်လာတဲ့ Entertainment မှုလော်တာရိုမာတီးနက်စ်ကသွင်းခဲ့တာပါ။အာဂျင်တီးနားအသင်းဟာအခုလိုပိုဆွဲသွားတဲ့အတွက် Copa America ဖလားကိုလည်း16ကြိမ်ပိုဆွဲပြီးတော့အများဆုံး3ကြိမ်တင်လိုက်တာလည်းဖြစ်ပါတယ်
။ Que no deja de sorprender, el equipo no deja de sorprender, se repone a las dificultades de un partido muy
ကျွန်တော်တို့ခေတ်ခေတ်ကိုထူထောင်နေတယ်ဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့ကျွန်တော်တို့အသင်းကလူတွေကိုတက်ခါတက်ခါအံ့ဩအောင်လုပ်ပြနေတာလေအမှန်ပါကိုလံဘီယာကရန်ခက်ခဲတဲ့ပြိုင်ပွဲဖြစ်ပြီးဒါကိုကျွန်တော်တို့ကြော်ဖြတ်နိုင်ခဲ့ပါလေပထမပိုင်းမှာတော့ကျွန်တော်တို့သိမ့်မကောင်းခဲ့ပေမဲ့ဒုတိယပိုင်းမှာတော့ကျွန်တော်တို့ပိုကောင်းလာပြီးကျွန်တော်တို့အချိန်ပိုမှာထားလိုက်တန်တန်နိုင်လိုက်တာဖြစ်ပါလေ
အာဂျင်တီးနားအသင်းကိုပါအမေရိကဖလားကိုထပ်ရသွားတာနဲ့လက်ရှိအာဂျင်တီးနားအသင်းရဲ့ခြေစွမ်းနဲ့ပတ်သက်ပြီးတော့ကိုကျော်မြတ်ကိုမေးကြည့်တဲ့အခါမှာတော့
အာဂျင်တီးနားကိုလံဘီယာဥရုဂွေးကတကယ်ကိုကောင်းဆုံး3တင်းဖြစ်ပြီးတော့ဒီ3တင်းမှာ2တင်းဘိုလူဝဲမှာတွေ့ဆုံတယ်။ကိုလံဘီယာကဘိုလူဝဲမှာအာဂျင်တီးနားကိုအထိုက်လျောက်ဖိအားပေးနိုင်ခဲ့ပြီးမြဲအဆုံးမှာတော့ထိုက်တန်တဲ့အာဂျင်တီးနားကပဲချန်ပီယံတရဖူကိုစကူးရရှိသွားပါတယ်။အဲဒါကမက်ဆီကြောင့်လည်းရလို့မဟုတ်ဘူးဗျာ။ကျွန်တော်ဆိုရင်အာဂျင်တီးနားအတင်းကိုဟိုမက်ဆီတီးနားအတင်းလို့တော့မှဆိုရအောင်မက်ဆီကိုအောက်ပြုကစားရတယ်။နောက်ခံစစ်အောက်ပြုကစားရတယ်။အာဂျင်တီးနားအတင်းကမလာတရဖူကိုရရှိခဲ့တာတော့မှခံစစ်အပြူလုံးခဲ့တယ်ဒီကလက်ရှိအာဂျင်တီးနားအတင်းကတော့ခံစစ်ကိုတိုက်စစ်ကိုကောင်းမွန်တဲ့အတင်းတင်းလို့ကျွန်တော်မြင်တယ်ခင်ဗျအရင်အာဂျင်တီးနားအတင်းတွေနဲ့မတူဘဲနဲ့အဲဒီကိုပါအမေရိကမှာခံစစ်ရောတိုက်စစ်ရောထပ်မြက်လာတော့တွေ့ရတယ်အရင်တော့မက်ဆီတီးနားအတင်းဆိုရအောင်တိုက်စစ်မှာမက်ဆီကိုအောက်ကိုလုံးနေခံစစ်ကိုလည်းအရင်အပြူလုံးနေကမ္ဘာဖလားရရှိခဲ့အဲအာဂျင်တီးနားအတင်းတော်မှာဒီခံစစ်အပြူလုံးအကြီးရဒီအာဂျင်တီးနားအတင်းမှာတော့ကျွန်တော်တို့လော်တာရိုမာတီနက်စ်ခြေစွမ်းပြမှုနဲ့အတူတူတိုက်စစ်ပိုင်းတိုးတက်လာတော့တွေ့ရတယ်အဲထိုက်တန်နဲ့တရဖူကိုအာဂျင်တီးနားရရှိခဲ့တယ်လို့ကျွန်တော်တို့မြင်တယ်ခင်ဗျာ
အရင်ကတည်းကဒီနေ့ကိုပါအမေရိကဖလားကိုအနိုင်ရလိုက်တဲ့အတွက်ပြိုင်ပွဲ၃ခုကိုဇက်တိုက်ပူဆွဲလိုက်တာဖြစ်ပြီးတော့အခုလို final 3ကြိမ်ဇက်တိုက်ပူဆွဲလိုက်တဲ့အတွက်အာဂျင်တီးနားအသင်းနဲ့မက်ဆီဟာ2014ကမ္ဘာဖလား2015နဲ့2016ကိုပါအမေရိကဖလားတွေကို3ကြိမ်ဇက်တိုက် final မှာရှုံးခဲ့တဲ့ရှုံးကျွေးကိုလည်းပြန်ခြေဖြတ်နိုင်လိုက်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာဗြိတိန်နိုင်ငံမှာကျင်းပလျက်ဝင်ဘယ်လ်တန်တင်းနစ်ပြိုင်ပွဲမှာတော့စပိန်နိုင်ငံသားကာလော့စ်အယ်ကာရက်စ်နဲ့ထိပ်နိုင်ငံကခရိုက်ချီကိုဘာတို့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။စနေနေ့ကအမျိုးသမီးတူဂျန်ဖိုင်နယ်မှာတော့ထိပ်နိုင်ငံကအဘူရာခရိုက်ချီကိုဘာကအီတလီကဂျက်စပင်ပါဝလီနီကို6-6-6-6နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။တနင်္ဂနွေနေ့ကအမျိုးသားတူဂျန်ဖိုင်နယ်မှာတော့မနစ်ကဖိုင်နယ်မှာတွေ့ခဲ့ကြတဲ့ဆာဗီယာနိုင်ငံသားနိုဘောက်ဂျိုကိုဗစ်နဲ့စပိန်နိုင်ငံကကာလော့စ်အယ်ကာရက်စ်တို့တွင်ကြကြပြီးတော့ Agras က 6-6-6 နဲ့3ပွဲပြတ်နိုင်သွားခဲ့ပါတယ်။ Wimbledon Tennis ပြိုင်ပွဲမှာပထမရတဲ့သူတွေကတော့စုချင်းငွေဖြစ်တဲ့ Britain Sterling Pound 1.8 သန်းဒေါ်လာနဲ့ဆိုရင်3သန်းခွဲရရှိမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲ Spain နိုင်ငံကနံပါတ်ကြီး Rafael Nadal ကလည်းတနင်္ဂနွေနေ့မှာ Agras က Wimbledon ကိုအနိုင်ရတာနဲ့ Spain အသင်း Euro ဥရောပဖလားအနိုင်ရတဲ့အပေါ်မှာဂုဏ်ယူတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
ဒီရအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်။ချက်တာပရင်းနဲ့မနေ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
ကဘာပေါ်မှာအရှုပ်ထွေးဆုံးတဲ့နောက်ဆက်တွဲတည်ရောက်မှုအကြီးဆုံးဆက်ဆံရေးတွေကိုကင်တွယ်တဲ့နေရာမှာအမေရိကန်ကတတ်နိုင်သမျှအစွမ်းကုန်ဆောက်ရွက်လိမ့်မယ်ဆိုပြီးအမေရိကန်ပြည်သူတွေကရောကဘာတလောကပြည်သူတွေကပါမျှော်လင့်ထားကြကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအမေရိကန်တရုတ်ဆက်ဆံရေးအကြောင်းပြောဆိုရာမှာထည့်သွင်းပြောပါတယ
် It means being very clear
ကျွန်တော်တို့ကြားနည်းနည်းရှက်ရှိုင်းသဘောမတူကြတဲ့နယ်ပယ်တွေကဘာကြီးကိုဥတီချက်ပြောင်းလဲသွားစေမယ့်ကိစ္စတွေမှာကျွန်တော်ရှင်းရှင်းလင်းလင်းနဲ့ပြတ်သားခိုင်မာစွာယက်တီထားတဲ့သဘောဖြစ်ပြီးတော့ဒါကကျွန်တော်ရဲ့ဆောင်းချက်ပါဒါဟာဆိုရင်ကျွန်တော်ပြည်သူတွေတရုတ်ပြည်သူတွေကဘာတော်ကလူလူရဲ့အကျိုးစီးပွားအတွက်ကျွန်တော်ပူးပေါင်းဆောင်ရွက်နိုင်မယ့်ပူးပေါင်းဆောင်ရွက်မှုနယ်ပယ်တွေကိုရှာဖွေနိုင်ရေးကြိုးပမ်းနေတဲ့သဘောလည်းဖြစ်ပါတယ
်တရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးအလားအလာကောင်းတဲ့နယ်ပယ်တစ်ခုကတော့ Fentanyl ဓာတ်တုစိတ်ချမှုရဲ့စေဝါတွေနဲ့မှုရဲ့စေဝါဓာတ်တုဓာတ်ပေါင်းတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်မှုကိုတံပြန်ဆောင်ရွက်နိုင်ရေးကြိုးပမ်းမှုဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ
် In terms of putting forward new regulations in terms of
taking senior sigan သစ်တွေချမှတ်ဆောင်ရွက်မှု fentanyl ထုတ်လုပ်တဲ့ဓာတ်ပေါင်းတွေစိတ်ချမှုရဲ့စေဝါအတွက်ဓာတ်တုဓာတ်ပေါင်းတွေကိုမှောင်ခိုလုပ်နေကြတဲ့ကုမ္ပဏီတချို့ကိုဖြိုခွင်းမှုဒီလုံငန်းတွေမှာပါဝင်ပတ်သက်နေကြသူတွေကိုတရားစွဲဆိုမှုဒီကိစ္စတွေကိုရေရှည်လေးထားဆောင်ရွက်နိုင်ရေးအတွက်ကျွန်တော်တို့ ਨੇ လုပ်ငန်းအဖွဲ့တည်ထောင်မှုတွေဖြစ်ထွန်းခဲ့ပြီးတော့ဒါကကောင်းပါတယ်ဒါကတိုးတက်မှုပါ
တရုတ်နဲ့ရှင်ပြိုင်မှုနဲ့အငင်းပွားမှုဆိုင်ရာနယ်ပယ်တွေနဲ့ပတ်သက်ပြီးလဲအမေရိကန်ပြည်ထောင်စုကရှင်းရှင်းလင်းလင်းနဲ့ပိုက်ဖြတ်ထားချက်ကိုနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကအလေးထားပြောဆိုပါတယ
် Over time over the coming decades
ရှေ့လာမယ့်ကာလဆယ်စုနှစ်တွေမှာသူတို့ကဥဆောင်နိုင်ငံဖြစ်လိုနေပါတယ်နိုင်ငံတကာဖွဲ့စည်းပုံမှာစီးရီးယားစီးပွားရေးအရာတနမန်ရေးအရာအင်အားကြီးနိုင်ငံဖြစ်လိုပါတယ်။ကမ္ဘာကြီးအတွက်သူတို့ရဲ့မျှော်မှန်းချက်ကကျွန်တော်တို့နဲ့ဒါမှမဟုတ်တခြားသောနိုင်ငံအများအပြားနဲ့ကိုက်ညီမယ်ဆိုရင်တော့ဒါကအကြောင်းအရာတစ်ခုပါ။ဒါပေမဲ့သူတို့မျှော်မှန်းချက်ကကွဲပြားပါတယ်။အနာဂတ်ပုံဖော်ရေးအတွက်မတူကွဲပြားတဲ့မျှော်မှန်းချက်ဖြစ်ပါတယ်။ဒါကြောင့်လဲကျွန်တော်တို့သဘောမတူပါဘူး။ကျွန်တော်တို့ကသာအနာဂတ်ကိုလက်တွေ့ပုံဖော်မဲ့သူအသေးချာဖြစ်အောင်ကျွန်တော်တို့ကတက်တက်ကြွကြွရှင်ပြိုင်မှာဖြစ်ပါတယ်။
တရုတ်ရဲ့လက်တလုံးမူဝါဒတွေအတွင်းအလွန်အမင်းစိုးရိမ်စရာဖြစ်စေတဲ့ကိစ္စတွေအဖြစ်တရုတ်ရဲ့အလွန်အမင်းထုတ်လုပ်နိုင်စွမ်းကြောင့်ဖြစ်ရတဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုအရေးကြီးကဏ္ဍတွေမှာဈေးကွက်ဖောင်းပွအောင်ကြိုးပမ်းမှုမမျှတတဲ့ရှင်ပြိုင်မှုတို့ကိုနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကထောက်ပြပါတယ်။ရုရှားရဲ့ကာကွယ်ဆိုင်ရာဆက်မှုအခြေစိုက်စခန်းမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုဟာဆိုရင်လေပူတင်အနေနဲ့ယူကရိန်းကိုဆက်လက်ကျူးကျော်နိုင်စေရေးခွင့်ပြုလိုက်သလိုဖြစ်တာကြောင့်လုံခြုံရေးဆိုင်ရာစိန်ခေါ်ချက်အဖြစ်သူကထောက်ပြပါတယ်။အဓိကအချက်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နဲ့ဆက်ဆံရေးနယ်ပယ်တစ်ခုချင်းစီကိုအရေးယူဆောင်ရွက်ဖို့ပြင်ဆင်ထားရမှာဖြစ်ပြီးရှင်ပြိုင်မှုဆန့်ကျင်မှုနဲ့ပူးပေါင်းဆောင်ရွက်မှုတို့ဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ်။
အမေရိကန်စိုးရိမ်တဲ့ဘောရအမြင်အာဘူကိုတင်ပြလို့ပြပါပြီ
VOA အစီအစဉ်နဲ့ပတ်သက်ပြီးအချံပြုတ်လို့လဲဆိုရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်တယ်လို့ပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်American Republican Party ညီလာခံမှာပါတီသမ္မတလောင်း Donald Trump ရဲ့လုံခြုံရေးတိုးမြင့်ထားတာကိုအင်္ဂါနေ့ညညီလာခံမှာတွေ့ရပါတယ်။လက်ဆွဲနှုတ်ဆက်တာအနိကတ်နှုတ်ဆက်တာတွေမလုံနိုင်အောင်လုံခြုံရေးတာဝန်ရှိသူတွေကသူ့ကိုဝန်းရံထားကြပါတယ်။ပါတီသမ္မတလောင်း Donald Trump နဲ့ဒုတိယသမ္မတလောင်း Ohio အထက်လွှတ်တော်အမတ် J.D. Vance တို့ဦးဆောင်နေတဲ့ American Republican Party ညီလာခံတတိယနေ့မှာအမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒတို့ကိုအဓိကထားပြောဆိုချဖို့လည်းရှိနေပါတယ်။ဥရောပနဲ့အရှေ့အလယ်ပိုင်းမှာလက်ရှိသမ္မတ Joe Biden ကင်တွယ်နေပုံကို Republican တွေသုံးသပ်ချဖို့ရှိတယ်လို့ AP သတင်း Agency သတင်းရှင်းမြစ်တွေကပြောပါတယ်။ဂါဇာကမ်းမြောင်ဒေသအလဲပိုင်းမှာအစ္စရေးလေချောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်းအ ਨੇ ဆုံး9ဦးသေဆုံးခဲ့ကြောင်းဒေသခံကျန်းမာရေးတာဝန်ရှိသူတွေကပုတ်ထုနေမှာပြောပါတယ်။အယ်ဆွာဒါကအိမ်တလုံးထိမှန်ခဲ့လို့လူ၈ယောက်သေဆုံးပြီးနျူဆရာဒုက္ခသည်စခန်းထိမှန်ခဲ့ရမှာတော့လူ2ဦးသေဆုံးခဲ့ရပါတယ်ရှင်။
Now, so yeah, the Chincho Garo, Tila Babeshi, Timine Kent to a season Tolo Yemuka, Kunyan Wian Pipare, Sapansa Yan Engineer Garo, James Smith Pipareshi, Tota Shimianetiqua, Nyama Pitu Pida Alo, Kuyo Sik Bashin Lanchami Chabasishi, Biogu Nasinet to Lechisu Timare, Chama Tengi Tai Bashin. Thank you.